Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇူလိုင်လ26ရက်ကြာတာပတိနေ့နံနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 40 51တို့ကတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုနံနက်ခင်းအစီအစဉ်တာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်ကြော်စမ်းသားပါသမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဒုတိယအကြိမ်ပြစ်ဆုံးမဲ့ကိစ္စရွှေ့ဆိုင်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတကတို့ဟာကုန်သွယ်ရေးအငြင်းပွားမှုနဲ့ပတ်သက်လို့သဘောတူညီမှုတရားရရှိသွားကြပါပြီအင်္ဂါဂျူမှာဆန်းငံရီတွေရှိနေတယ်လို့စိတ်ပံပညာရှင်တွေကြေညာလိုက်ပါတယ်ဒီလိုနောက်ဆုံးရဖြစ်တဲ့သတင်းတွေကိုကိုကျော်ကျော်စင်းနဲ့အတူကြေညာမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြေညာပြီးတဲ့နောက်နားဆင်ကြမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
A few months back, I traveled to Burma and Bangladesh to visit with at least some of the 700...
American Nengangyai Wunyitana Ma Jinpare Nengangdaka Bazaayi Lula Kwen Domiye Sanyan Nilagama USAID Ipoye GK Mark Green Pyocha Tawara Pyipare Terinlo Wagu Tinsete Kama Apiese Wun Nasin Jaba Me Era Bien Eri Nilagang Jinpare Niya Nima Be Pilote Kachene Rohingya Dukha Dari Itwe Sutombo Echao ဆိုရင်ပေါ်ရမြန်မာနိုင်ငံကလူ့ကွင်ရေးချိုးပေါက်ခံရသူတွေရဲ့အခွင့်အရေးဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့ American Outlook တော်ကြားနာပွဲသတင်းနောက်ပြီးရာနဲ့ချီတဲ့လူတွေပျောက်ဆုံးနေစေဖက်ကမျိုးကမြေပြိုမှုအခြေအနေစတာတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ပတ်စင်ကဏ္ဍတွေဖြစ်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
American President Donald Trump နဲ့ Russia ကောင်ဆောင် Vladimir Putin တို့ရဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုဟာလာမယ့်နှစ်အထိမဖြစ်နိုင်သေးဘူးလို့အင်ဂျူရာကကြေညာလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲ Russia ဝင်ဆွဲခဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းရေးအရာရှိ Robert Mueller ရဲ့စုံစမ်းစစ်ဆေးမှုပြီးပြည့်စုံတဲ့အထိသမ္မတ Donald Trump ကဆိုင်းငံ့ကျင်တယ်လို့အမျိုးသားလူမျိုးရေးအကြံပေး John Bolton ကပြောကြားလိုက်ကြပါ။2014ကယူကရိန်းနိုင်ငံ Crimea ကျွန်းဆွယ်ကို Russia သိမ်းပိုက်မှုအပေါ်အစီအမံပြုဖို့ရွေးချယ်မရှိဘူး။ဒီခရိုင်းမီးယားကျွန်းဆွယ်ကိုယူကရိန်းအစိုးရလည်းပြန်အပ်တဲ့အထိရုရှားအပေါ်စစ်ပွဲတံခါးမှုတွေဆက်လက်ထားရှိမယ်လို့အမေရိကန်အစိုးရရဲ့ကြေညာချက်ထွက်ပေါ်လာချိန်မှာပဲထိပ်ပြီးဆွေးနွေးပွဲရွှေ့ဆိုင်မှုသတင်းလည်းပေါ်ထွက်လာတာဖြစ်ပါတယ်။ရုရှားဘာသာစကားကိုအသုံးပြုတဲ့ခရိုင်းမီးယားကိုရုရှားကျူးကျော်သိမ်းပိုက်တာဟာနိုင်ငံတစ်ခုရဲ့နယ်နိမိတ်ကိုဗန်နိုင်ငံကမှအင်အားသုံးအပြောင်းလဲမလုပ်ရဘူးဆိုတဲ့ဒီမိုကရေစီနိုင်ငံရဲ့အခြေခံနိုင်ငံတကာမူဝါဒကိုချိုးဖောက်အန္တရာယ်မှုဖြစ်တယ်လို့နိုင်ငံသားဝန်ကြီးမိုက်ပွန်ပီကဆိုပါတယ်။ဝန်ကြီးပွန်ပီယိုကြေညာချက်ဟာ Trump Putin Helsinki ထိပ်သီးဆွေးနွေးပွဲအပါအဝင်ကမ္ဘာပြည်ထောင်တွေကိုအထက်လွှတ်တော်နိုင်ငံများဆက်ဆံရေးကော်မတီမှကြားနာမှုမလုပ်ခင်လေးတွင်ပေါ်ထွက်လာတာလည်းဖြစ်ပါရခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတတို့ကြားကုန်သွယ်ရေးဆိုင်ရာငြင်းပွားမှုကိုဆွေးနွေးပြောဆိုကြဖို့နဲ့အဲဒီကာလအတွင်းနောက်ထပ်ကုန်သွယ်권ချမှတ်တာမျိုးတွေမလုပ်ကြဖို့သဘောတူလိုက်ကြပါပြီအမေရိကန်နိုင်ငံနဲ့ EU ဥက္ကဋ္ဌတို့ရင်းပြီးတော့မှ၃နိုင်နေပါကြဆွေးနွေးကြပြီးတဲ့နောက်အခုလိုသဘောတူလိုက်ကြတဲ့အကြောင်းကြေညာတာပါကမ္ဘာကူးတန်းရောင်းဝယ်စုစုပေါင်းရင်ထပ်ဝဲရှိတဲ့သူတို့ကုန်သွယ်ဘက်နှစ်ဖက်အကြားကုန်သွယ်ရေးအငြင်းပွားမှုကိုလက်ရှိအချိန်မှာထပ်ပြီးစိုးအောင်မလုပ်ဖို့သဘောတူကြပါတယ်။ EU ကော်မရှင်ဥက္ကဋ္ဌယွန်းကလောယန်ကာနဲ့အင်ဂျီရိုနင်းစီဦးရင်မှာပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပထမဆုံးအနေနဲ့ကုန်သွယ်ကုန်လုံးဝမကောက်ဖို့ကုန်သွယ်အတားအဆီးတွေလုံးဝမထားဖို့နဲ့မော်တော်ယာဉ်ထုတ်လုပ်ရေးလုပ်ငန်းမဟုတ်တဲ့လုပ်ငန်းတွေပေါ်အစိုးရကကူညီထောက်ပံ့တာမျိုးလုံးဝမလုပ်ဖို့ကျွန်တော်တို့ဒီကနေ့သဘောတူကြပါတယ်လို့ပြောပါတယ်။ EU ကော်မရှင်နာဥက္ကဋ္ဌယန်ကာကလည်းနှစ်ဖက်အကြားဆွေးနွေးညှိနှိုင်းတာတွေဆက်ရှိနေသေးတယ်နောက်ထပ်ကုန်သွယ်ကုန်တွေချမှတ်တာကိုယထာမှာဖြစ်ပြီးတန်မီနဲ့အလူမီနီယံထုတ်ကုန်တွေပေါ်ချမှတ်ထားတဲ့ကုန်သွယ်ကုန်တွေကိုပြန်ဆန်းစစ်သွားပါမယ်လို့ပြောပါရယ်
။ဆီးရီးယားတောင်ပိုင်းအယ်တန့်နေဂျာဖြတ်လန်းအနာကအမေရိကန်စစ်ခန်းတစ်ခုမှာဆီးရီးယားဒေသခံတွေကို IS ဆန့်ကျင်တိုက်ခိုက်ရေးအတွက်လေ့ကျင့်ပေးနေပြီမဲ့ဒါဟာဆီးရီးယားနိုင်ငံတွင်အီရန်ရဲ့လူရွက်တွေကိုတံပြန်ထိတ်ညှိဖို့လည်းဖြစ်နိုင်တယ်လို့အမေရိကန်အရာရှိတွေကဗီဒီယိုကိုပြောပါရယ်။အမေရိကန်ရဲ့ကနူးရေချက်ကတော့ IS တွေကိုချိန်မှုန်းဖို့အတွက်ဆီးရီးယားအုပ်စုတစုဖြစ်တဲ့ Megawir El Thora ကိုလေ့ကျင့်ပေးနေတာဖြစ်တယ်လို့အမေရိကန်အရှေ့လက်ပိုင်းကိုကဲမှုစစ်ထနာချုပ်ပြောခွင့်ရပုံမှု George Jack ကဆိုပါတယ်သူတို့စစ်တပ်အနေနဲ့ဆီးရီးယားနိုင်ငံတဲကအီရန်တို့အပေါ်တိုက်ခိုက်ဖို့မရည်ရွယ်ပင်မဲ့ဆီးရီးယားကိုမတိမငြိမ်ဖြစ်စေတဲ့အီရန်ရဲ့လူရက်ကိုတော့ Survivor အနေနဲ့ဟန်တာနိုင်တယ်လို့အဲ့စစ်ထနာချုပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီး Joseph Voter ကလည်းဆိုပါတယ်ဒီစခန်းဟာ အီရန်တပ်ဖွဲ့တွေဆီးရတောင်ပိုင်းနယ်စပ်ကဝင်ရောက်လာတာကိုဟန်တာနိုင်မှာဖြစ်ပေမဲ့အီရန်ထောက်ခံအပြင်းမှုနဲ့လေကြောင်းကားတစ်ဆင့်ဝင်ရောက်ဆွဖက်မှုကိုတော့ဟန်တာနိုင်မှာမဟုတ်ဘူးလို့ဆိုရပါတယ်
။ဂါဇာစီးတီးအခြေပိုင်းကိုဗိုလ်ထုနေမှာအစ္စရေးကတိုက်ခိုက်တာကြောင့်ပါလက်စတိုင်းလူမျိုး2ဦးသေဆုံးပြီးနောက်တဦးအပြင်းထန်ဒဏ်ရာရသွားတယ်လို့ဂါဇာကျန်းမာရေးဌာနကပြောပါတယ်။အစ္စရေးစစ်ဘက်ကတော့နယ်စပ်ကအစ္စရေးတပ်ဖွဲ့တွေကိုပြစ်ခတ်ခံရပြီးတဲ့နောက်ဂါဇာကမ်းမြောင်ကဟာမတ်စစ်ဖက်နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့တပတ်တိုက်ခိုက်တာတွေကိုရှော့ချဖို့ကြိုးစားနေနေတဲ့ဂါဇာကဟာမတ်ကောင်းဆောင်တွေနဲ့အစ္စရေးတို့အကြားအပြစ်ခတ်ရစရည်သဘောတူပြီးရန်နိုင်ငံအတွင်းမှာပဲအခုတိုက်ခိုက်မှုတွေဖြစ်လာတာပါ။ပါလက်စတိုင်းလက်ဖြောင့်သနသမားတူလက်ချက်နဲ့အစ္စရေးစစ်သားတူတေဆုံသွားပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကမှအရင်အပြစ်ရသဘောတူညီချက်ပြတ်ပြတ်သွားတာပါ။အစ္စရေးတို့ကအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်တာကြောင့်အစ္စရေးနဲ့ဟာမတ်အကြားနောက်ထပ်စစ်ပွဲတစ်ပွဲထပ်ဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေတိုးလာပါတယ်။2008ခုနှစ်ကတည်းကဆိုရင်တစ်ဖက်အကြားမှာစစ်ပွဲ3ချိန်ဖြစ်ထားပြီးပါပြီခင်ဗျာ။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
အစီအစဉ်မျိုးရောဗီဒီယိုသတင်းများဆက်လက်ကြေညာနေပါတယ်။ရိုဟင်ဂျာပြည်နယ်ကိုဖြည့်ဆည်းနိုင်ဖို့မြန်မာနိုင်ငံအပေါ်ဆက်လက်ဖိအားပေးသွားမယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကပြောကြားလိုက်ပါတယ်။ဒီပြည်နယ်ဖြည့်ဆည်းရမှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပါဝင်လွှတ်ဆောင်မှုကိုချီးကျူးကြောင်းလဲ။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးဆင်ဆွေးနွေးပွဲတရုတ်ဖို့ဝါရှင်တန်ကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမမတ်အာလီနဲ့တွေ့ဆုံစဉ်ပြောကြားလိုက်တာဖြစ်ပါတယ်။ဒီကြီးမားတဲ့ဆန္ဒမှုပြဿနာပြည်လဲဖို့အတွက်သမ္မတထရမ့်နဲ့သူ့အဆိုရရဲ့ကူညီမှုအတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟစီနာရဲ့ကျေးဇူးတင်စကားကိုလည်းဝန်ကြီးအာလီကလက်ဆင့်ကမ်းတယ်လို့မောင်ထုတ်ခံရိုဟင်ဂျာတွေကိုဂုံတက်ခါရှိရှိလုံလုံလုံလုံပြန်နိုင်အောင်မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံနေဖို့လည်းတိုက်တွန်းခဲ့ပါတယ်။မြန်မာအစိုးရကတော့ဒီရိုဟင်ဂျာဆွေးသုံးနှုတ်ကိုအသီးမှတ်မပြုပါဘူး။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဆူလီဗန်ကတော့မြန်မာဘက်ကမောင်ထုတ်ခံရိုဟင်ဂျာဒီဒသမတစ်သန်းရဲ့တောင်းဟာဘင်္ဂလားဒေ့ရှ်အတွက်ကြီးမားလာပြီးသူတို့အများဆုံးပြန်နိုင်အောင်မြန်မာအစိုးရနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ကြောင်းနိုင်ငံခြားရေးဌာနကဖော်ပြထားပါတယ်
။မြန်မာနိုင်ငံကစိုးရိမ်ပေါ်ရာလူခွင့်ရေးချိုးဖောက်ခံရသူတွေရဲ့အခွင့်အရေးဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ရက်ကို American Outlook Tom Landos လူခွင့်ရေးကော်မရှင်မှဗိုလ်ဒူးနေကပြုလုပ်ပါတယ်။လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်ပြီးမဖြစ်အောင်အာမခံချက်ရှိရေးစတာတွေအပါအဝင်တခြားအခြေခံလူအခွင့်အရေးတွေခန်းစားပိုင်ခွင့်ရှိကြောင်းတော်မလန်ဒိုစ်လူအခွင့်အရေးကော်မရှင်ဘူတွဲဥက္ကဋ္ဌဒီမိုကရက်အော်ဒါမတ်ဂျေးမ်စ်ပီမက်ဂါဗန်ကကြားနာပွဲအဖွင့်အမြင်ကိုမှပြောပါတယ်။ဒါအပြင်လူညိုရေးတပ်ဖွဲ့တွေရဲ့ကျူးလွန်ချိုးဖောက်မှုတွေပေါ်ဆွဆွဲချက်တွေဟာအတုအယောင်မမှန်ကန်တဲ့သတင်းတွေသာဖြစ်တယ်လို့မြန်မာအစိုးရကအမြဲတမ်းညင်းနေပေမဲ့အခုကြားနာပွဲကနေရမယ့်အချက်လက်တွေမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေအားလုံးဟာစနေတကျပြုစုထားတာဖြစ်ပြီးယုံကြည်စိတ်ချရတယ်လို့စုံစမ်းစစ်ဆေးအတည်ပြုထားတာတွေဖြစ်တာကြောင့်မြန်မာအစိုးရဟာလိန်ညာနေကြတာဖြစ်တယ်လို့လေမစ္စတာမက်ဂါဗန်ကပြောပါတယ်။အဲဒီကြားနာပွဲမှာအမေရိကန်အောက်တော်သုတေသနဌာနအာရှရေးရာကျွမ်းကျင်သူမိုက်ကယ်မာတင်အမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကွန်ဆန်ဆန်နဲ့ပြည်တွင်ခြေဆိုင်ရွန်ဂျာရေးလှူရှားသူဦးထွန်းခင်တို့တက်ရောက်ပြောဆိုကြပါတယ်။ဒီအကြောင်းသတင်းလွှာအပြည့်စုံကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ပြုလုပ်မဲ့ကမ်ဘောဒီးယားဆွတ်တော်အမတ်125နေရာအတွက်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဟွန်ဆန်ရဲ့ပြည်သူ့ပါတီကအနိုင်ရမဲ့အခြေအနေရှိနေပါတယ်။ဟွန်ဆန်ရဲ့ပါတီဟာ9နှစ်တကြိမ်ပြုလုပ်တဲ့ရွေးကောက်ပွဲမှာ၄ချိန်ဆက်တိုက်အနိုင်ရလာခဲ့တာပါ။အဓိကအတိုက်ခံအမျိုးသားကက်တင်ရေးပါတီက2013ရွေးကောက်ပွဲမှာအနာရပါတီကမဲလင်ခဲ့တယ်လို့အငြင်းပွားပြီးသူတို့အနိုင်ရတဲ့အမှတ်55နေရာကိုလက်မခံခဲ့ပါဘူး။သပိတ်မောက်ကံကွယ်မှုတွေနိုင်ငံအနှံပြန့်နှံ့ပြီးပါတီခေါင်းဆောင်ဆမ်ရင်းစီကိုလည်းအစီအဖြစ်မှုဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတဲ့အပြင်နိုင်ငံကိုပြန်လာခွင့်ရွေးကောက်ပွဲဝင်ခွင့်တားမြစ်ခြင်းခံရတဲ့အတွက်ပါတီကောင်းဆောင်ဖြစ်သူရဲ့လက်ထောက်ကမ်ဆူကာကိုလွှဲပေးခဲ့ပါတယ်
။အင်္ဂါဇူမြင့်နေပြည်မှာစားတက်ပါတဲ့အရေးဖြစ်ပုံရတဲ့နေရာတစ်ခုကိုရှာဖွေတွေ့ရှိထားပြီးလို့သိပ္ပံပညာရှင်တွေကဗိုလ်ထုနေမှာကြေညာပါတယ်။ဒါကြောင့်လဲဂျိုနီလို့ခေါ်ကြတဲ့အင်္ဂါဇူပေါ်မှာတက်ရှိတွေကိုတွေ့ဖို့အလားအလာမြင်လာပါတယ်။အင်္ဂါဇူတောင်ရိုးစုံကရေခဲပြင်အောင်မှာအချင်းဆက်နမိုင်ကျော်ကျယ်တဲ့နေရာတစ်ခုကို2003ခုနှစ်ကလွှတ်တင်ထားတဲ့ Mars Express ဂျိုပတ်ရင်ငယ်ရဲ့ရေဒါကိရိယာကနေတစဉ်ရှာဖွေတွေ့ရှိတာပါ။အင်္ဂါဇူပေါ်ဂျိုပေါ်မှာရေစီးဆင်းမှုရှိဘူးတဲ့အခြေလက္ခဏာတွေကိုသူတည်တည်ရဲ့အရင်ကရှာဖွေတွေ့ရှိထားမှုပါတယ်။ဂျိုနက်ခတ်တို့ရဲ့ယူပနဲ့ဒါရုဘာသာရဆိုင်ရာအီတလီမျိုးသားအင်စတီကျူကပေါမော့ခရောဘတ်တိုအိုရိုဆေးက ဒီနေရာဟာအင်္ဂါဂျူဘော်မှာတက်ရှိရှိနေနိုင်ပွဲပထမဆုံးဖြစ်နိုင်ခြင်းနေရာတစ်ခုဖြစ်တွေ့ရတာမှန်နိုင်ခြင်းရှိပါတယ်လို့ပြောပါတယ်။ဒီသုတေသနကိုဘမောခအိုရူဆေးဦးဆောင်ပြုလုပ်တာဖြစ်ပြီး Science Journal မှာဖော်ပြထားပါတယ်။အခုတွေ့ရတဲ့နေရာရဲ့အရွယ်အစားဟာရေကန်တကန်လိုမျိုးရေပြင်တစ်ခုဖြစ်သတ်မှတ်ဖို့တကယ့်ကိုပဲပြည့်စုံတယ်လို့ဘမောခအိုရူဆေးကပြောပါတယ်ခင်ဗျာ။
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုဥကျော်စံတာနဲ့ကိုကျော်ကျော်သိန်းတို့ကြီးညာသွားကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီခင်ဗျာအမေရိကန်အောက်လွှတ်တော်တော်မ်လန်တိုးစ်လူ့ခွင့်ရေးကော်မရှင်မှာစိုးရိမ်ပွဲရာမြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်ခံရသူတွေရဲ့အခွင့်အရေးဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုကိုဗိုလ်ထုနေ့ကပြုလုပ်ခဲ့ပါတယ်လူ့ခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်မံမပေါ်ပေါက်အောင်အမခန့်ချက်ရှိရေးစတာတွေအပါဝင်အခြေခံအခွင့်အရေးတွေကိုခန်းစားပိုင်ခွင့်ရှိတဲ့အကြောင်းတော်မ်လန်ဒိုးစ်လူ့ခွင့်ရေးကော်မရှင်ပူးတွဲဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်အမတ်ဂျိမ်းစ်မက်ကာဗင်ကကျန်းနာဘွေရဲ့အဖွင့်မိန့်ခွန်းမှာပြောကြားခဲ့ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နဲ့ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အဲ့ဒီကျန်းနာဘွေကိုကမကထပြုလုပ်တဲ့Tom Lantos လူ့ခွင့်ရေးကော်မရှင်ပူးတွဲဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်အမတ် James McGovern ကအဖွင့်မိန့်ခွန်းပြောကြားရမှာအရက်သားပြည်သူတွေကိုပြစ်မှတ်ထားတဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးမှာမြန်မာစစ်တပ်ရဲ့လုပ်ရက်ဟာရာဇဝတ်ကျူးလွန်မှုမြောက်ကြောင်းနဲ့ဒါကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဘက်ကတားမြစ်နိုင်ခြင်းမရှိခဲ့ဘူးလို့အခုလိုပြောပါတယ
် Aung San Suu Kyi a state counselor and a once revered human rights figure has been unableunwilling or both to do anything to stop the criminal violence.
ကျင်းကလူခွင့်ရလူရှာမှုမှာတခြားတဲ့ခေါင်းဆောင်တူဖြစ်ပြီးလက်ရှိနိုင်ငံတော်တမန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာရာဇဝတ်ကျူးလွန်မှုတွေကိုရပ်တန့်အောင်မလုပ်နိုင်သလိုတားမြစ်ဖို့လည်းစိတ်ဆန္ဒမရှိပါဘူး။ရာဇဝတ်ကျူးလွန်သူတွေလို့ပြောရတာကတပ်မတော်အနေနဲ့လက်နက်ကင်ပုံကံမှုကိုနှိမ်နင်းတယ်လို့ပြောပေမဲ့အင်အားချိုးစားအရန်ကိုကြည့်ပြီးအရက်သားတွေကိုပြစ်မှတ်ထားလို့ဖြစ်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်ဖိနှိပ်တဲ့နယ်မြေရှင်းလင်းစစ်ဆင်ရေးကိုတိုင်းရင်းသားဒေသတွေဖြစ်တဲ့ကချင်ရှမ်းကရင်စတဲ့နေရာတွေမှာလည်းမြန်မာစစ်တပ်ကအရင်ကတည်းကပြုလုပ်ခဲ့တာဖြစ်ပြီးအတိုင်းအတာပမာဏအနည်းအများသာကွာခြားခဲ့တယ်လို့ James McGovern ကပြောပါရယ်။ဒါကြောင့်လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်မံမပေါ်ပေါက်အောင်အာမခံချက်ရှိရေးစတာတွေအပါအဝင်အခြားအခြေခံလူခွင့်ရေးတွေခံစားပိုင်ခွင့်ရှိတယ်လို့သူကဆိုပါရယ်။အခုကြားနာစစ်ဆေးပွဲမှာထွက်ဆိုသူတွေအားလုံးဟာမြန်မာလုံခြုံရေးတပ်တွေရဲ့ရာဇဝတ်ကျူးလွန်မှုတွေကိုစနစ်တကျပြုစုအစဉ်ခံတင်ပြထားတာဖြစ်တယ်လို့လဲ James McGovern ကပြောပါတယ
် The government of Burma has consistently denied that its forces have committed the crimes that you will hear about today calling the allegations fake news
လုံခြုံရေးတပ်တွေရဲ့ကျူးလွန်ချိုးဖောက်မှုတွေပေါ်ဆွဆွဲချက်တွေဟာအတုအယောင်မမှန်ကန်တဲ့သတင်းတွေသာဖြစ်တယ်လို့မြန်မာအစိုးရကအမြဲတမ်းညင်းနေတာပါဒါပေမဲ့အခုကြားနာပွဲကနေရရှိမဲ့အချက်လက်တွေမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေအားလုံးဟာစနစ်တကျပြုစုထားတာဖြစ်ပြီးယုံကြည်စိတ်ချရသလိုစုံစမ်းစစ်ဆေးအတည်ပြုထားတာတွေဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရကသာလိမ်လည်နေတာဖြစ်ပါတယ
်။ James McGovern ဟာကော်မရှင်ရဲ့ Republican အောက်လွှတ်တော်အမတ် Randy Hellgren နဲ့အတူကြားနာပွဲကိုကမကထပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီကြားနာပွဲမှာ American အောက်လွှတ်တော်သုတေသနဌာနအာရှရေးရာအထူးကျွမ်းကျင်သူ Michael Martin ဒီတိအခြေဆိုင်ရိုဟင်ဂျာအရေးလှုပ်ရှားနေသူဦးထွန်းခင်တို့နဲ့အတူထွက်ဆိုခဲ့တဲ့အမေရိကန်အခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကလည်းသူပြောကြားခဲ့တဲ့အကြောင်းအရာတွေကို VOA ကိုအခုလိုပြောပြပါဗျ
။လက်နက်မဲ့ဒီလူထုတွေကိုပြစ်မှတ်ထားမှပြစ်ခတ်မှုဖြစ်ခဲ့ဟာ။နောက်ရာဇဝတ်အစ်စ်ရာဇဝတ်မှုကျူးလွန်တဲ့အရာတွေကိုကျွန်တော်ဖော်ပြခဲ့ရတယ်။နောက်တစ်ခုကဒီကချင်ပြည်နယ်မှာကချင်တိုင်းရင်းသားအနေဖြင့်၄၀ရာခိုင်နှုန်းသာရှိပေမဲ့ဒီထွက်ပြေးတင်းချောင်နေရတဲ့စစ်ပေးတံပြည်သူလူထုကအချင်းတူမျိုးက62ရာခိုင်နှုန်းခရံဘာသာဝင်တွေဖြစ်နေပါတယ်ဆိုတော့အဲ့ဒါကိုကျွန်တော်ဆက်ဆုပ်ခဲ့တာပါ။နောက်တောက်စင်းစီးပွားရေးမပြောစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးမှတိုင်းရင်းသားမျိုးကိုနိုင်ငံမျိုးအရာဖြစ်ဖြစ်စီးပွားရေးအရာစိုးမိုးလာတဲ့အားတွေကိုကျွန်တော်ပြောပြတာပါ။
အလားတူကြားနာပွဲမှာ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအစီရင်ခံတင်ပြရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအပြင်အခြားကချင်နဲ့ရှမ်းအစရှိတဲ့တိုင်းရင်းသားတွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးတွဲဆုံမေးမြန်းခန်းတွေစုံစမ်းစစ်ဆေးမှုတွေအရမှတ်တမ်းတင်ပြုစုခဲ့တဲ့အကြောင်းအရာတွေကိုတင်ပြသွားပါတယ်ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်အခြားလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့စုံစမ်းစစ်ဆေးတဲ့အစီရင်ခံစာကိုလည်းအများသိအောင်ထုတ်ပြန်ပေးဖို့ HRW ကတိုက်တွန်းသွားပါတယ်။ Skywire ကတော့ HRW အမျိုးသမီးအခွင့်အရေးဆိုင်ရာဌာနခွဲရဲ့သုတေသီဖြစ်ပါတယ်။
The administration is conducting an extensive investigation into the crimes against the Rohingya.
Rohingya တွေပေါ်ကျူးလွန်တဲ့ဆွဲဆွဲချက်တွေဖြစ်တဲ့တပ်ဖြတ်တာအထမပြုကျင်တာနှိပ်စက်ညှဉ်းပန်းတာအပြင်တခြားပြစ်မှုတွေကိုမှတ်တမ်းတင်နေကျေပြန့်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုအမေရိကန်အစိုးရကပြုလုပ်နေတာဖြစ်တဲ့အတွက်ဒီတွေ့ရှိချက်တွေအပေါ်နောက်တနေ့ဒီရက်စတဲ့ပြစ်မှုတွေကိုကျူးလွန်ကြတဲ့မြန်မာစစ်တပ်အပြင်တာဝန်ရှိတဲ့ခေါင်းဆောင်ပိုင်းကိုလည်းအေးအေးနိုင်ဖို့လမ်းခင်းပေးရရောက်လိမ့်မယ်လို့မျှော်လင့်ပါတယ်
ကျနာပွဲမှာ HRW နဲ့အတူ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့45 Rights နဲ့ဒုက္ခသည်ရေးဆောင်ရွက်နေတဲ့ Human Rights Refugee International အဖွဲ့ကိုယ်စားလှယ်တွေကလည်းရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအပါအဝင်ကချင်ရှမ်းကရင်စတဲ့တိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအစီရင်ခံတင်ပြခဲ့ကြပါတယ်ရှင်
။မှန်ရင်နဲ့ပြောပြသွားတာဖြစ်ပါတယ်။ဘာသာရေးတစ်ခုပေါ်တိုက်ခိုက်တာဟာဘာသာအလုံးကိုတိုက်ခိုက်တာပဲဖြစ်တယ်လို့ခံယူထားတာကြောင့်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့ဘေးဒုက္ခပေါ်စိတ်ထိခိုက်ကြရတာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရေးအဖွဲ့ USAID ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနမှကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တွန်းမြေဆိုင်ရာညီလာခံဒုတိယနေ့အစည်းအဝေးအတွင်း USAID ရဲ့အကြီးအကဲ Mark Green ကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံကိုပြောပြပါလိမ့်မယ်။
ဘာသာရေးလွတ်လပ်ခွင့်တွန်းမြေဆိုင်ရာဝန်ကြီးအဆင့်ပထမဆုံးညီလာခံဒုတိယနေ့မှာတော့ညီလာခံတက်ရောက်လာတဲ့ဘာသာရေးခေါင်းဆောင်တွေနဲ့ဘာသာရေးဖိနှိပ်မှုကနေလွတ်မြောက်လာသူတွေအပါအဝင်အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကသူတို့တွေ့ကြုံရတာတွေသူတို့လေ့လာသိရှိနားလည်ထားတာတွေကိုအပြန်အလှန်ပဲပြောဆိုကြပြီးလူအဖွဲ့အစည်းတွေမှာဘာသာရေးလွတ်လပ်ခွင့်ပူအားကောင်းလာစေရေးတူညီတဲ့လမ်းကြောင်းတစ်ခုကိုဖော်ထုတ်ဖို့ဆွေးနွေးကြတာပါညီလာခံဒုတိယနေ့ညနေပိုင်းမှာအမှားစကားပြောတဲ့ USAID အကြီးအကဲ Mark Green ကကဘာတော်မှာဖြစ်ပျက်နေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုနမူနာထုတ်ပြောဆိုတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပျက်တာတွေကိုလည်းထောက်ပြပြောဆိုသွားတာပ
ါ It has been said that the truest measure of our commitment to religious liberty is the priority we place on protecting it for
ဘာသာရေးလွတ်လပ်ခွင့်အတွက်ကျွန်တော်တို့ရဲ့သတိထံပေါ်အစစ်မှန်ဆုံးတိုင်းတာချက်ဟာအခြားဘာသာရေးတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးရေးကိစ္စဦးစားပေးအဖြစ်ကျွန်တော်သတ်မှတ်ထားတာပဲဖြစ်ပါတယ်ဘာသာရေးတစ်ခုပေါ်တိုက်ခိုက်မှုဟာအဆုံးမှာဘာသာရေးအလုံးကိုတိုက်ခိုက်တာပဲဖြစ်တဲ့ဆိုတာကိုအခိုင်အမာစုပ်ကင်ထားတာကြောင့်ပဲဖြစ်ပါတယ်။ဒီအချက်ဟာဒီမှာရှိနေတဲ့ကျွန်တော်တို့ကြားမှာမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့ဘေးဒုက္ခအပေါ်စိတ်ကိုစိတ်ထိခိုက်ကြရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။မြန်မာဆိုရကရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ညညွန်ပြောဆိုပြီးအမေရိကန်ဆိုရအပါအဝင်နိုင်ငံတကာကတော့ရိုဟင်ဂျာလို့ပဲညညွန်ပြောဆိုကြပါတယ်။မစ္စတာဂရင်းဟာပြီးခဲ့တဲ့မေလကပဲအမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ခုကိုဦးဆောင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတောက်ရောက်ပြီးတော့ဒုက္ခသည်တွေတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါအဲ့ဒီခီးစဉ်တွင်သူတွေ့မြင်ထားတာတွေကိုထောက်ပြပြီးမစ္စတာဂရင်းပြောသွားတာက
As our State Department and other sources have judged the Rohingya were victimized by nothing less than ethnic cleansing extrajudicial killing
ရိုဟင်ဂျာတွေဟာလူမျိုးစုအလိုက်စီးနှင်းဖယ်ရှားမှုကိုခံနေကြရသူတွေဖြစ်တဲ့ဆိုတာကျွန်တော်တို့နိုင်ငံသားရေးဌာနနဲ့တခြားနိုင်ငံတွေအဖွဲ့အစည်းတွေကသတ်မှတ်ထားပါတယ်။တရားလွတ်လပ်သတ်ဖြတ်မှုမဒိန်ကျင်မှုနှိပ်စက်ညှဉ်းပန်းမှုရိုင်းနှက်မှုဥပဒေမဲ့ဖန်ဆီးမှုအိုးအင်းစွန့်ထွက်ပြေးရမှုပိုင်းဆိုင်မှုပြည်စည်းတွေဖျက်ဆီးခံရမှုစတာတွေအလုံးဟာမတူကွဲပြားမှုတွေကိုလက်မခံနိုင်ကြနဲ့ဘာသာကွဲအပေါ်မုန်တီးမှုတွေပေါ်အခြေခံပြီးဖြစ်လာနေတာပါ
။ညီလာခံဒုတိယနေ့မှာအဖွဲ့မင်ကွန်ပြောတဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဂျွန်ဆူလီဗန်ကလည်းဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုအတွက်တမရထရမ်အစိုးရအတွက်အထူးအရေးကြီးပါတယ်လို့ထည့်ပြောသွားပါတယ်
။ Indeed religious freedom is fundamental to our democracy. It holds us together. Whatever our differences may be, we are unified in having the freedom to
ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ဒီမိုကရေစီရဲ့အခြေခံဖြစ်ပြီးကျွန်တော်တို့အားလုံးကိုအတူဖြစ်တည်စေပါတယ်။ကျွန်တော်တို့ကြားမှာဘလို့ပဲကွဲပြားခြားနားချက်တွေရှိနေပါစေလွတ်လပ်တဲ့ကွဲပြားခွင့်ဆိုတဲ့အပေါ်ကျွန်တော်တို့ညီညွတ်ကြပါတယ်။ကျွန်တော်တို့ရဲ့ Bill of Rights မှာပ ထမဦးဆုံးဘာသာရေးလွတ်လပ်ခွင့်အဒီနောက်လွတ်လပ်စွာပြောဆိုခွင့်တည်င်းလွတ်လပ်ခွင့်နဲ့ငင်းချမ်းစွာစုဝေးခွင့်တွေအပါအဝင်လွတ်လပ်မှုတစ်ခုချင်းစီကိုရှင်းလင်းစွာနဲ့အားကောင်းစွာအကာအကွယ်ပေးထားပါတယ်ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ရဲ့မျိုးရိုးဗီဇ DNA ထဲမှာရှိနေပြီးတမကြီး Brown Bag ပြောသလိုကျွန်တော်တို့နှလုံးသားနဲ့နီးကပ်စွာတည်ရှိနေပါတယ
်အခုညီလာခံမှာမြန်မာနိုင်ငံအနေနဲ့ဆိုရင်ရိုဟင်ဂျာကိုယ်စားလှယ်တွေဘာသာရေးလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရာဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်နိုင်ငံပေါင်း80ကျော်ကတာဝန်ရှိသူတွေဘာသာရေးကောင်ဆောင်တွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေတက်ရောက်နေကြပါတယ်အဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တက်ရောက်လာတာကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmood Ali ဖြစ်ပြီးအင်္ဂါနေ့တုန်းကတော့ဝန်ကြီးအာလီနဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဂျွန်ဆူလီဗန်တို့တီးခြားတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာကြက်တဲကိုဖြစ်ရှင်းတာမှာဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်တဲ့အခမ်းအနားအတွေ့အဲ့ဒီဆွေးနွေးပွဲတွင်ဒုဝန်ကြီးဆူလီဗန်ကချီးကျူးပြောဆိုတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ဖို့ရေးတွေ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဘေးကင်းလုံခြုံမှုရှိတဲ့အခြေအနေတွေဖန်တီးရေးအမေရိကန်ကမြန်မာကိုဆက်ပြီးဖိအားပေးသွားမယ်လို့ဒုဝန်ကြီးဆူလီဗန်ကပြောကြောင်းလဲသတင်းတွေမှာဖော်ပြပါတယ်။ဒီနီလာကန်ဟာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုတာဝန်ယူခြင်းပါတဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ပထမဆုံးညီလာခံဖြစ်ပြီးအင်္ဂါနေ့ကစလို့၃ရက်ကြာကျင်းပနေတာပါဇူလိုင်လ26ရက်ကြာသပတေးနေ့မှာညီလာခံနောက်ဆုံးရက်ကိုကျင်းပမှာဖြစ်ပြီးဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာဖြည့်ရှင်လှုပ်ဆောင်ရမှာတွေကိုဖော်ထုတ်သတ်မှတ်ဖို့ဘာသာရေးအခြေခံဖိနှိပ်မှုကိုတုံ့ပြန်ရေးဆိုင်ရာနီလန်းသွတ်တွေကိုချမှတ်ဖို့နဲ့အားလုံးအတွက်ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ပေးရေးတန်ရီထန်တဲ့တွေချမှတ်ကြဖို့ဆိုတာတွေကိုဦးတည်ပြီးအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါတစ်ဆက်တည်းပြောရမယ်ဆိုရင်အမေရိကန်နိုင်ငံရဲ့ဌာနကအဲ့ဒီလို၃ရက်ကြာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ညီလာခံကျင်းပနေတဲ့အချိန်မှာပထမနေ့ဖြစ်တဲ့ဇူလိုင်လ24ရက်နေ့ညနေပိုင်းကမြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေနဲ့ကချင်ဒုက္ခသည်တွေအတွက်ရည်စူးပြီးတော့ဆူတောင်းပွဲတစ်ရက်ကိုနိုင်ငံသားရေးဝန်ကြီးဌာနရဲ့အနီးမှာကျင်းပခဲ့ပါတယ်။အဲ့ဒီအကြောင်းစုံကိုတော့ကိုငင်းချမ်းကဆက်ပြီးတင်ပြပေးပါလိမ့်မယ်
။မြန်မာနိုင်ငံအတွင်းတိုင်းဒေသဒေသတွေမှာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုဒဏ်ကိုခံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကချင်တိုင်းဒေသတွေနဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အခမ်းအနားတစ်ရက်ဇူလိုင်လ24ရက်နေ့အင်္ဂါနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအနီးမှာကျင်းပခဲ့ပါတယ်။မြန်မာရေးစိတ်ဝင်စားသူတွေအပြင်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့လွတ်တော်အမတ်ဟောင်းဦးရွှေမောင်နဲ့အမေရိကန်အရာရှိတွေတခြားလူ့အခွင့်အရေးအဖွဲ့တွေကအဖွဲ့ဝင်တွေတက်ရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကကော်မရှင်နာမင်းကြီးနဒီမန်အန်ဇာကတော့မြန်မာနိုင်ငံအတွင်းဘာသာရေးလူနည်းစုတွေကိုဖိနှိပ်မှုတွေကိုအရေးယူဖို့လိုမယ်ဆိုပြီးVOA ကိုအခုလိုပြောပါရစေ
We believe that we should be instituting especially as students think
လူ့ခွင့်ရေးချိုးဖောက်တဲ့မြန်မာစစ်တပ်ခေါင်းဆောင်တွေကိုတန်ခတ်အရေးယူတာမျိုးတွေလှုပ်တင်တယ်လို့ကျမတို့ယုံကြည်ပါတယ်ဘာသာရေးလူနည်းစုအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုကြားဝင်ဟန်တားဖို့အစိုးရကိုစပြီးဖိအားပေးနေပါတယ
်မြန်မာနိုင်ငံအတွင်းရိုဟင်ဂျာဒုက္ခသည်တွေပေါ်ဖိနှိပ်မှုတွေဟာတိတ်ကိုဆိုးရွားတဲ့ကိစ္စအဖြစ်မြင်တဲ့အကြောင်းနဲ့ဒီကိစ္စကိုပိုပြီးသိနာလည်အောင်လေ့လာဖို့နဲ့ဒုက္ခသည်တွေနဲ့အတူသွေးစည်းမှုကိုပြသဖို့အခုလိုလာရောက်တာလို့ခန္ဓာတက်ရောက်သူတချို့ကပြောပါဗျ။ခန္ဓာမှာကချင်တိုင်းသားအရေးလှုပ်ရှားနေတဲ့ကချင်မျိုးသားအဖွဲ့ကခေါင်းဆောင်တဦးကလည
်း
ကျွန်တော်တို့အားလုံးညီညွတ်ပါတယ်။ကချင်၊ကရင်တခြားဘယ်တိုင်းသားမဆိုအားလုံးညီညွတ်ပြီးဖိနှိပ်မှုတွေအကြောင်းကဘာကတည်ပြီးဖြစ်တဲ့အတွက်အရေးယူဆောင်ရွက်မှုတွေပေါ်လာလိမ့်မယ်ဆိုပြီးပြောဆိုသွားတာပါ။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ညီလာခံကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနမှာအင်္ဂါနေ့ကစလို့၃ရက်ကြာကျင်းပနေချိန်မှာပဲအခုလိုမြန်မာနိုင်ငံအတွင်းကတိုင်းရင်းသားတွေနဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အခမ်းအနားတစ်ရက်ကိုကျင်းပခဲ့တာပါမြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာမရှိဘူးလို့ပြောဆိုထားတယ်လို့လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းညင်းဆိုထားပါတယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်တန်အမတ်ကြီးဆန်ဘရောင်းဘက်ကတော့ဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေမှုတွေကိုကာကွယ်ဖို့အတွက်လှုပ်ဆောင်တဲ့အကြောင်းတိုက်တွန်းပြောဆိုခဲ့သလိုဘာသာရေးလွတ်လပ်ခွင့်စိုးရိမ်ရတဲ့နိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံအပါအဝင်ကြောင်းညီလာခံအဖွင့်မိန်ကုန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်
။ကိုငင်းချမ်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။တို့ရရှိပါခင်ဗျာ။ကချင်ပြည်နယ်ဖားကံမှာဇူလိုင်လ22ရက်နေ့ကမြေပြိုကျမှုတွေမှာပါသွားပြီးတော့ပျောက်ဆုံးနေတဲ့ရေမစေးကြောက်ရှာဖွေသူတွေကလူပြောက်လာတိုင်ထားတာဟာ28ဦးထိရှိနေပြီးအခုချိန်ထိအလောင်းတလောင်းမှမဆယ်ယူနိုင်ဘူးသေးဘူးလို့ဒေသခံတွေကပြောကြပါတယ် 2018 ခုနှစ်အတွင်းဖက်ကန်ဒေတာကမြေပြိုကျမှုတွေအတွင်းတည်ဆုံးသူပေါင်း120ကျော်အထိရှိသွားပါပြီ။မြေပြိုကျမှုအန္တရာယ်တိတ်ပြီးတော့ကြီးမားလို့တဲ့နေရာတွေမှာဝင်ရောက်ကြောက်တူးရှာဖွေတာတွေမလုံနိုင်အောင်အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်တားမြစ်တင်တယ်လို့လည်းဒေတာကနိုင်ငံရေးပါတီတွေကတိုက်တွန်းပြောဆိုနေကြပါတယ်။မတ်စုမောင်ကအသေးစိတ်ကိုစစ်တွေမေးမြန်းထားပါတယ်။နားဆင်ပါ။
ဇူလိုင်လ24ရက်နေ့မနက်9နာရီလောက်ကကချင်ပြည်နယ်ဖားကန့်မြို့နယ်စက်မှုအုပ်စုမမုံကျေးရွာအပိုင်အောက်မန်နင်ချောင်းကျေးရွာအနီးကြောက်စိမ်းနန်းတော်ကြောက်စိမ်းတူဖော်ရေးကုမ္ပဏီရဲ့တက်တန်းကုန်လုပ်ကွက်ကနေကြောက်ကဘာနေရန်ပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေနေသူလူအတော်များများမြေပြိုကျမှုတွေပါသွားခဲ့ပါတယ်။အခုချိန်ထိကတော့ကြောက်တူးသမားတွေရဲ့မိသားစုတွေလုပ်ဖော်ကင်ဘတ်တွေကတက်ဆိုင်ရာကိုလူပြောက်လာတိုင်ကြားထားတာကတော့ဇူလိုင်လ25ရက်နေ့အထိ28ဦးထိရှိသွားပြီဖြစ်ပြီးမြေပြိုကျသွားတဲ့ကဘာကအိမတမဆောက်လုံးတဲ့အတွက်ကဲဆယ်ဖို့ခက်ခဲနေတာမို့အခုချိန်ထိတဦးတယောက်ကိုမှဆယ်ယူနိုင်သေးတာမရှိသေးဘူးလို့ဖားကန့်ဒေသခံလည်းဖြစ်နယ်မြေကန်သတင်းသမားတူလည်းဖြစ်တဲ့ကိုဇော်မိုးထက်ကနောက်ဆုံးအခြေအနေကိုပြောပြပါရစေ။
နောက်ဆုံးစရာညနေပိုင်းမှာ2ယောက်တိုးလာတဲ့မမုံချေးွာကပေါ့တိုးလို့အလုံး28ယောက်ဖြစ်မှာပြန်သူတို့ပြန်မလာတဲ့လူတွေကိုလာပြီးစရင်ပေးရပေါ့ဆယ်လို့ရအောင်မစင်းစားပါသေးတယ်ဟုတ်အဲ့ဒီတရားရောက်ဖို့တော့မှအခုလမ်းတွေပါရင်ဖောက်နေတယ်အဲ့ဒီဆက်တွေပါနေတဲ့ဆရာတရားတွေနဲ့ဘာမှမလုပ်နိုင်သေးဘူ
းသက်ဆိုင်ရာအာဏာပိုင်တွေနိုင်ကူညီမှုအတင်းနဲ့လူမှုကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကတော့အဲ့ဒီမြေပြိုကျမှုဖြစ်ခဲ့တဲ့နေရာအထိတွားရောက်ပြီးတော့ကူညီကယ်ဆယ်ရေးကြိုးပမ်းဆောင်ရွက်နေကြတာဖြစ်ပါတယ်ဒီလိုမြေပြိုကျမှုတွေဖြစ်နေပေမဲ့လည်းအဲ့ဒီမြေပြိုကျတဲ့နေရာအနီးတဝိုင်းအထူးသဖြင့်မြေပြိုကျနိုင်တဲ့အနေရရှိနိုင်တဲ့နေရာတွေမှာအခုချိန်ထိကြောက်တွေကိုရှာဖွေနေကြဆဲဖြစ်တာကိုတွေ့ရတာကတော့အင်မတန်စိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့ဒေသခံသတင်းသမားကိုစော်မိုးထက်ကပြောပြပါတယ်
အဲ့ဒီနေရာကလောလောဆယ်တော့ကျွန်တော်နေချင်းပိုင်းကရောက်တာပေါ့နော်ဒီကဘက်ကရောက်တော့ဆိုတော့အိမ်နာရှိတဲ့လူမှုကူညီအတင်းတွေပေါ့နော်အဲ့ရက်ကွက်အုပ်ချုပ်ရေးမှုလို့ပါတော့အဲ့လိုဟာမျိုးတွေကလမ်းဖောက်နေတယ်ပေါ့နော်လမ်းဖောက်တော့အဲ့ဒီနေရာကိုတွားဖို့လည်းတော်တော်ခက်ခဲတယ်အဲ့လိုမျိုးဆိုတော့တို့အဲ့ဒီနေရာကိုတွားဖို့အတွက်ကိုတို့လောလောဆယ်အဲ့ဒီနာကကုမ္ပဏီတွေကရန်တရားပါညာခေါ်ပြီးတော့မှတို့အဲ့ဒီနေရာကိုဆင်းဖို့အတွက်လမ်းဖောက်တာပေါ့ရန်တရားပါညာဆင်းဖို့အဲနိုင်ရေးကူညီမှုအတင်းကားပါညာအလောင်းပေါ်လို့ရှိရင်ကောက်ဆယ်မှုဆင်းဖို့အတွက်ရှိတယ်နောက်အဲသူတို့ကတချို့နေရာတွေကအန္တရာယ်ရှိသတိပေးဆိုင်မှုတွေကစိုက်ထားရရှိတယ်ဗျ။ကြောက်ကမ်းပါတွေပေါ့နော်။ချက်တန်းမသွားလာအရာမျိုးတွေရှိတယ်။ဒါပေမဲ့ဒီမှာကလည်းမနေ့ကအဲ့ဒီနေရာကမြေကျူတဲ့ဒီအောက်ကိုသွားပြီးတော့ဖြတ်ပြုံးမဲ့အလားအလာတွေရှိကြတာကိုဒီမသေးသမားတွေကတက်ရှာတယ်။အောက်ကရဲတွေကတားတယ်။ဂယုကိုမဆိုင်တာ။ဒါအထက်ဆိုတာကအဲ့ဒီကပြိုကျသွားတဲ့ကဗျာကြီးတောက်ထိတ်ကနေရောတိုက်ချတာရှိသေးတယ်ဗျ။အဲ့ဒါကြတော့ဟိုကျွန်တော်တို့လူတွေကလည်းစီကန်းလိုက်လာတဲ့အပိုင်းမှာရန်လူအတ္တရာကိုတွေ့တယ်ဗျ။ဟုတ
်။အခုဆိုရင်တော့2018ခုနှစ်အတွင်းဖားကန့်ကြောက်စိမ်းနယ်မြေတဲ့ January လကနေအခု July လကုန်အထိမြေပြိုကျမှုတွေအတွင်းတည်ဆုံးသူအလောင်းရှာဖွေတွေ့ရှိခဲ့တာဆိုရင်အလောင်း120ကျော်အထိရှိသွားပြီဖြစ်လို့ဒီနှစ်ကတော့အတော်လေးကိုအခြေအနေဆိုးဝါးလာနေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမြေပြိုကျလို့လူရာနဲ့ချီပျောက်ဆုံးတည်ဆုံးနေရတဲ့အန္တရာယ်များလွန်းလာတဲ့ကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေမြေစာပုံတွေတက်တန်းလုံလောက်ွက်တွေတဲ့ဝင်ရောက်ကြောက်ထူးဖော်တာမျိုးတွေမလုပ်အောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့တာဝန်ရှိတဲ့သူတွေဘက်ကတင်းတင်းကြပ်ကြပ်ဓာတ်ဆီးပိတ်ပင်သင့်တယ်လို့ကချင်မျိုးသားကွန်ကရစ်ပါတီကဥလဖိုင်အောင်လာကတိုက်တွန်းပြောဆိုလိုက်ပါတယ်
။ကြောက်စိမ့်တွင်းနဲ့ပတ်သက်ပြီးမှတင်းတင်းကြပ်ကြပ်နဲ့တပတ်တို့တွင်းသမဝပြန်စားရတဲ့ကိုသူ့ဖို့ဖို့ကျွန်တော်ပြောဆိုခဲ့ပါတယ်။ဒါနဲ့သက်ဆိုင်တဲ့လူကြီးမိန်းကြီးကလည်းကျွန်တော်ပြောတဲ့ကျောင်းသူတွေကိုအလေးမမူပြုမထားကြပါဘူးဒီတပ်ထုတ်တွင်ဒီဌာနကနေလဲနိုင်ခွဲတော်တို့သူ့ဖို့တဲ့နေရာမှာအကြီးကြီးကျယ်ကျယ်ခန်းနဲ့ပြည့်ပေးဖို့ဒီစနစ်နဲ့တော့ကျွန်တော်တို့တောင်းဆိုချင်ပါတယ်နောက်ကျွန်တော်ဒီသူ့သူ့ဖို့တဲ့နေရာမှာလဲစာမိထားတဲ့နေရာကိုသူတို့မတော်ဖို့အတွက်အဲ့ဒါတစ်ချက်ကျွန်တော်တောင်းဆိုချင်ပါတယ
်အခုလိုမျိုးဘလူးယာနဲ့ချီအစုလိုက်အပြုံလိုက်တင်ကျေပျက်စီးနေရတဲ့အဖြစ်ကိုတော့ပြည်ထောင်စုအစိုးရဘက်ကအထူးကိစ္စရဲ့အနေနဲ့အမြန်ဆုံးကင်တွဲဖြစ်ရှင်းတင်နေပြီလို့လည်းတိုက်တွန်းကြသလိုမြေပြိုကျမှုတွေအတွင်လူပြောက်ဆုံးတည်ဆုံးခဲ့ရတဲ့ထိခိုက်နစ်နာမှုတွေနဲ့ကြံရစ်တဲ့သူမိသားစုတွေကိုကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာကုမ္ပဏီတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့ကူညီဖြည့်ဆည်းမှုတွေဆောင်ရွက်ပေးဖို့ဒေသခံတွေကတိုက်တွန်းနေကြပါတယ်ရှင်
။ဒါကတော့ဖကန်ကမြေပြိုမြေပိလူတွေအသက်တည်ဆုံးမှုဖြစ်နေကြရတဲ့အခြေအနေတွေကိုမတ်စုမွန်ပြောပြတော့တာဖြစ်ပါတယ် VOE ကကြာသပတေးနေ့နဲ့ဖက်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ် VOE ကိုemail ကနေဝေဖန်အကြံပြုလိုတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
အ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တော်ရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ကြာသပတေးနေ့မနေ့ခင်အစီအစဉ်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေစေရေဒီယိုလှိုင်းနေအပြင်လိုင်းလက်မီတာ190 kHz 1509ကပါထိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီခွဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတဲ့ကဏ္ဍတွေနဲ့အတူ
အမေကိုပူပြီးဂယူဆိုင်မယ်ဂယူဆိုင်ရမယ်ဆိုရင်ပူတိလာတယ်ပူပြီးကျင်လာရမယ်ဆိုတော့ပူတိလာတယ်အဲဘာဖြစ်လဲဆိုတော့ဟိုလူကြီးတွေကအသက်ကြီးလာတယ
်ဒါကတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဥကြော်စမ်းသာနဲ့အတူတင်ပြပေးပါမယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှေးကွေးနေတာကြောင့်ပြည်တွင်းဝန်ဆောင်မှုကျုံ့သွားစေတဲ့ဆိုပြီးသုံးသပ်ရေးသားထားတဲ့ဆောင်းပါးကို Blue Swan Daily Online မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကဒီကြောင်ပို့ဆောင်ရေးလုပ်ငန်းတွေဟာစုစုစည်းစည်းနဲ့ကြစ်ကြစ်လေးလှုပ်ဆောင်ဖို့အလွန်ကိုလိုအပ်တဲ့အခြေအနေကိုရောက်နေပြီဖြစ်ပါတယ်။ဒါမှသာပြည်တွင်းပို့ဆောင်ရေးဈေးကွက်ကနေအကျိုးဖြစ်ထွန်းစေမှဖြစ်တယ်လို့ရေးသားပါတယ်။ပြည်တွင်းခီးစဉ်တွေပြေးဆွဲနေတဲ့ FMI လေကြောင်ဟာတစ်နှစ်တောင်မပြည့်သေးတဲ့ကာလအတွင်းဒုတိယမြောက်ရပ်ဆိုင်းသွားတဲ့လေကြောင်ဖြစ်ပါတယ်။Apex လေကြောင်လိုင်းဟာ2019ခုနှစ်နှစ်ကုန်ပိုင်းလောက်ကရပ်ဆိုင်းသွားခဲ့ရတာဖြစ်ပြီး FMI ကတော့ပြီးခဲ့တဲ့20ရက်နေ့ကရပ်လက်ရတာဖြစ်ပါတယ်။ဒီလေကြောင်လိုင်းနှစ်ခုစလုံးဟာ2015ခုနှစ်မှာစတင်ပြီးဆွဲခဲ့တာဖြစ်ပြီးပြည်တွင်းလေကြောင်လိုင်းစုစုပေါင်းအတူတူက10ခုရှိပါတယ်။2013ခုနှစ်အတွင်းမှာ Golden မြန်မာ2014ခုနှစ်မှာမန်းရတနာဘုံစတဲ့လေကြောင်လိုင်းတွေပေါ်ပေါက်လာသလို2015ခုနှစ်မှာတော့ FMI နဲ့ Apex တို့ဝင်ရောက်လာခဲ့ပါတယ်။ရက်ဆဲသွားတဲ့လေကြောင်းလိုင်းတွေထဲမှာ Air Bagan နဲ့အပါဝင်ဖြစ်ပြီးအခုလောလောဆယ်မှာတော့ပြည်တွင်းလေကြောင်းလိုင်း9လိုင်းဆက်ပြီးတော့ပြီးဆွဲလျက်ရှိပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံမှာဆိုရင်ပြည်တွင်းခီးသွွားဥယျာဉ်အရေးတက်ကမြန်မာနိုင်ငံထက်10ဆကြီးမားပေမဲ့ပြီးဆွဲနေတဲ့ပြည်တွင်းလေကြောင်းလိုင်းက9လိုင်းပဲရှိပါတယ်။မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုမြန်ဆန်တဲ့အတွက်လေကြောင်းလိုင်းတွေအများပြားထပ်ပေါ်လာခဲ့တာပါ။ဒါပေမဲ့လေရင်စီးခီးတဲ့ရေတွက်ကတော့ပြည်တွင်းခီးသွွားတွေထက်မြန်မာနိုင်ငံကိုလာရောက်တဲ့ပြပခီးသွွားတွေပေါ်မှာပဲမူတည်ပါတယ်။မြန်မာနိုင်ငံကိုလာရောက်လေပတ်တဲ့ခီးသွွားရေတွက်တိုးများလာမှုဟာလွန်ခဲ့တဲ့နှစ်နှစ်ကထက်စာရင်အများကြီးနှေးကွေးသွားခဲ့ပါတယ်။ဒါကြောင့်ဝန်ဆောင်မှုပမာဏကပိုမိုးပြီးတော့များပြားနေတာကြောင့်ကြုံရတဲ့ဒဏ်ကိုလေကြောင်းပို့ဆောင်ရေးလုပ်ငန်းတွေခံရတာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ။
Pay people to fight malaria ဆိုတဲ့ကောင်းစဉ်နဲ့ငှက်ဖြားရောဂါတိုက်ဖြည့်ရေးအကြံပေးဆောင်ပါကိုတော့ Nature လို့ခေါ်တဲ့နိုင်ငံတကာသိပ္ပံဂျန်နယ်ရဲ့အရီဒါအပေါ်ဖြစ်ရေးသားထားတာကိုဖတ်ရပါတယ်။သိပ္ပံပညာရှင်တွေနဲ့ရမငွေထောက်ပံ့သူတွေကငှက်ဖြားရောဂါတိုက်ဖြည့်ရေးကိုစဉ်းစားနေကြချိန်မှာငှက်ဖြားတိုက်ဖြည့်ရေးစီတန်းလုပ်သားတွေဟာလေလူစုချင်းခံနေရတယ်လို့ဆိုပါတယ်။2030ပြည့်မှာငှက်ဖြားပပျောက်ရေးဆိုတဲ့ပန်းတိုင်အတွက်သိပ္ပံပညာရှင်တွေကမဟာမဲခေါင်ဒေသနိုင်ငံတွေကိုဘယ်လိုကူညီနေသလဲဆိုတာသိရအောင်မြေရှားဂျာနယ်ကသတင်းထုတ်တရက်ကိုမြန်မာကင်ဘောဒီးယားနဲ့ထိုင်းနိုင်ငံတွေစီကိုစေလွှတ်ခဲ့ပါတယ်တဲ့ဒီနိုင်ငံတွေမှာငှက်ဖြားတိုက်ဖြည့်ရေးအတွက်နိုင်ငံရေးဗန္ဒာရေးနဲ့ပထဝီဝင်ဆိုင်ရာအခက်အခဲတွေတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်ဒီစင်ခေါ်မှုတွေကိုကျော်လွှားနိုင်ဖို့အတွက်သူတွေစီတွေနိုင်ငံတကာရန်ငွေထောက်ပံ့သူတွေအပါအဝင်ဘယ်ပေါင်းစုံကပုံမူအထုဖို့လိုအပ်နေတယ်အချိန်သိပ်မကြံတော့ဘူးအချိန်မီမလုံနိုင်ဘူးဆိုရင်အချိန်နေပိုဆူလာပြီးဆေးမတူတဲ့ငှက်ဖြားပိုးတွေကူးဆက်ပြန့်နှံ့လာလိမ့်မယ်လို့ဆိုထားပါဗျ။ငှက်ဖြားတိုက်ဖြည့်ရေးအကောင်ဆုံးနည်းဟာ ပိုကူဆက်သူတွေစီကိုကျမ်းမာရေးလူသားတွေအများဆုံးသွားပြီး ACT လို့ခေါ်တဲ့ကုထုံးအတိုင်းပြဋ္ဌာန်းထားတဲ့ဆေးကိုအချိန်မီတိုက်ပြေးဖို့ပဲဖြစ်ပါတယ်။ဆေးအချိန်မီမရလို့အာဖရိကတိုင်းမှာနှစ်စဉ်ကလေးတွေနဲ့သိမ့်နှံချပြီးသေဆုံးနေရတယ်လို့ငယ်ဖြတ်မဲ့နိုင်ငံလို့ကြီးညာထားပြီးတဲ့ဗင်နီဇူလာနိုင်ငံမှာလည်းနိုင်ငံရေးမတည်ငြိမ်လို့ကျမ်းမာရေးစနစ်ယိုယွင်းပြီးငယ်ဖြတ်ပြန်ထလာတယ်လို့ရေးထားပါတယ်။1930ပြည်ကနေ2017အတွင်းငှဖြားယောဂပြန်လဲနရန်ထူလာရတဲ့အကြောင်းရင်း85ရာခိုင်နှုန်းဟာငှဖြားယောဂကာကွယ်ရေးအခြေခံဖြစ်တဲ့ချင်းနှိမ်နည်းရဲ့ကျန်းမာရေးစနစ်ယူရင်းမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။ချင်းတော်ကငှဖြားယောဂကိုကာကွယ်ပေးနိုင်ပေမဲ့အမြဲတမ်းစိတ်မချရပါဘူး။ပိုလီယိုယောဂတို့မှလိုငှဖြားယောဂအတွက်အစွမ်းထက်တဲ့ကာကွယ်ဆေးဆိုတာလည်းမရှိသေးပါဘူးတဲ့။ဒါပေမဲ့ဝင်ငွေနဲ့နိုင်ငံတွေရဲ့ကျန်းမာရေးအဆုံးစိတ်နယ်လွန်လို့ကျွန့်ကျင်တဲ့ဝန်ထမ်းတွေအလုံးလောက်မထနိုင်တာအပါဝင်ကျမရဲ့စနစ်ကလည်းပဲထိရောက်မှုမရှိဖြစ်နေပြန်ပါတယ်။အစ်စ်တောင်အစတလွှားမှာငှက်ဖြားကူးဆက်မှုကြာဆင်းနေသည့်တိုင်အောင်ကျမရဲ့ဝန်ထမ်းတွေကိုထိထိရောက်ရောက်လှုပ်ဆောင်နေစေသင့်တယ်လို့ကြေညာထားပါခင်ဗျာ
။ဒေါ်ရရှင်များရှင်။ပြည်အပ်ပြည်နယ်မှာဗိုလ်ချုပ်ကြီးရုပ်စိုက်ထူမဲ့အစီအစဉ်အတွက်အခြေတည်ဖြစ်စရာတွေကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်내ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတကြောပြန်ပေါ်လာပါတယ်။မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်ဆောင်တွေရဲ့အာဏာမက်မောမှုတသက်ကြောင့်လားနိုင်ငံရေးကောင်ဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေ့လာစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဗီအိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့ဂျင်းနေဆိုလို့ရှိရင်တော့စနေနေ့ည9:00မတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ။
ဒီနေ့မနေ့တင်ပြမယ် idiom အသုံးက
hold your horses
ဖြစ်ပါလေစာလုံးပေါင်းက hold hold ကကင်ထားပါဆုတ်ထားပါ you are your ကသင်ဤ horses horses ကမြင်းတွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကမြင်းတွေကိုကင်ထားပါပေါ့ဒီနေရာမှာထည့်မပြောထားပေမဲ့နားလေပြီးသားဖြစ်ရမှာကတော့မြင်းတွေရဲ့ဇကြိုးတွေကိုကင်ထားပါဆွဲထားပါဆိုတာပါပဲဒါကြောင့်ဒီအဆုံးရဲ့ idiom ဆိုတဲ့သွယ်ပိုက်ဒီပေကတော့ရှင်းပါတယ်တစ်ခုခုကိုမလုပ်သေးပဲဆိုင်းထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်းထားရင်ဇကြိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာ ਨੇ အတူတူပဲဖြစ်ပါတယ်အလားတူပါပဲနေ့စဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အခြေအနေမရသေးဘူးဆိုင်းထားပါလို့ဆိုရင် idiom အသုံးရ hold your horses လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်းထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says hold your horses
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many of the world's biggest banks are eager to move into Burma, but the country's central bank says hold your horses.
အလုပ်တစ်ခုကိုခိတ္တဆိုင်းထားပါအောင်အခြေအနေမပေးသေးဘူးနေပါအောင်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ။
Hold your horses.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ါတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်မြမအရေး30ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအတွက်အခက်အခဲဆုံးဖြစ်တဲ့တိုင်းရင်းသားပြဿနာအပေါ်မှာလက်ရှိအဆိုးရဂိုင်းတွဲဖြစ်ရှင်းနေပေမဲ့ရလဒ်တီမတွေ့ရသေးဘူးလို့ပမောက္ခဒေးဗစ်စတိုင်ဘော့ကပြောဆိုပါတယ်။ဒီပြဿနာဖြစ်ရှင်းရတာဘာကြောင့်ခက်ခဲရသလဲဆိုတာကိုမြမအရေးကျွမ်းကျင်သူပမောက္ခကြီးနဲ့ဥကြော်ဆန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ။
ဖော်ဆာစတိုင်ဘတ်မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေရဲ့နိုင်ငံရေးအသည့် ethnic nationalism ပိုပြီးတော့ကြီးထွားလာတယ်လို့ကျွန်တော်ထင်မိပါတယ်အဲ့ဒါမှန်ပါသလားခင်ဗျာမှန်တယ်ဆိုရင်ဘာကြောင့်ဒီလိုဖြစ်လာရလဲဆိုတာသုံးသပ်ပေးပါခင်ဗျာ
I won't say universally but around the world including in the United States but in Burma it's a special
ဒါဟာလောကနေရာမှာတရားလို့တော့မပြောချင်ပါဘူးဒါပေမဲ့ကမ္ဘာနဲ့အဝမ်းတွေ့နေရပါတယ်အမေရိကန်ပြည်ထောင်စုပါဝင်မှာပဲဒါပေမဲ့မြမပီအတွက်ပို့ပြီးတော့စိုးရင်ရတာကတိုင်းရင်းသားအုပ်စုတချို့နဲ့ဗမာတို့အကြားအတိတ်ကစစ်ပွဲတွေရှိခဲ့တာတွေအမြင်မကျင်လင်မှုတွေရှိနေလို့ဖြစ်ပါလေ။ဒါတွေကြောင့်အခြေအနေတွေပို့ပြီးတော့စိုးစေပါလေ။ပြီးတော့ဒီမိုကရေစီဖြစ်ထွန်းလာတော့အရာရာကိုလူသိရှင်ကြားလူမှုရှေ့မောက်ငင်းခုံရတာတွေဖြစ်လာပါလေ။တကယ်တော့ဆင်းဆက်ညှိနှိုင်းမှုတွေဆိုတာလူမှုရှေ့မရောက်ဘဲအချင်းချင်းပဲတီးကြလို့ရတာကပို့ပြီးတော့ထိရောက်နေတာပါ။အချင်းချင်းညှိနှိုင်းလို့သဘောတူညီမှုတွေရတော့မှလူလူရဲ့လက်ခံအတည်ပြုမှုကိုရယူရတာပါလူလူရဲ့လက်ခံအတည်ပြုမှုကိုရယူရမှာပါအစ်စင်တိုင်းမှာလူလူရှေ့ရောက်အောင်တင်ပြညှိနှိုင်းတာအတော်ခက်ခဲပါလေ
ဒီတိုင်းရင်းသားလူမျိုးရေးပြဿနာပြည်လည်ရေးအတွက်အခုလက်ရှိ NLD အစိုးရရဲ့အထုမှုတွေအပေါ်မှာဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
Well of course I've always said that the ethnic problem is a central problem facing the country from independence on and the military made it worse civilians never solved it before
တိုင်းသားပြည်နာဟာမြန်မာနိုင်ငံရဲ့အဓိကအကြုံပြဿနာလို့ကျွန်တော်အမြဲတမ်းပြောခဲ့ပါတယ်။ဒါဟာလွတ်လပ်ရေးရပြီးကလေးကပါ။ဒါကိုစစ်တပ်ကပို့ပြီးတော့ဆိုးအောင်လုပ်ခဲ့ပါတယ်။ဥနုယတအစိုးရကလည်းမဖြေရှင်းနိုင်ခဲ့ပါဘူး။ဒေါ်ဆန်းစုကြည်ဖို့ကတော့ဒီပြဿနာပြည်လဲအောင်လုပ်ကိုလုပ်ရမှာပါ။ဒါဟာတိုင်းပြည်အတွက်အရေးကြီးတဲ့ပြဿနာဖြစ်နေုံသာမကပါဘူး။ပင်လုံသဘောတူညီချက်ရရှိရေးမှာသူ့ဖခင်ကိုယ်တိုင်အဓိကဥဆောင်ပါဝင်ခဲ့တာလည်းဖြစ်ပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ဟာဒီကိစ္စကိုတကယ်ကင်တွယ်လှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းရလတ်ထွက်ပေါ်လာတာကျွန်တော်မတွေ့ရသေးပါဘူး
။အဲ့လိုရလတ်ထွက်ပေါ်မလာနိုင်တာဘာကြောင့်ပါလဲခင်ဗျာ
။ Well, I'd say there are critical issues. Number one, not in any order of priority, but certainly
အရေးကြီးတဲ့ချက်တွေရှိပါတယ်။ဘယ်ဟာကပို့ပြီးတော့အရေးကြီးတာလို့မဟုတ်ဘဲရေးတွေ့ရမှာဆိုရင်တော့နံပါတ်စစ်တပ်ကဖော်ထုတ်ပြောဆိုနေတဲ့သူတို့ရဲ့အဓိကပန်းတိုင်ကအမျိုးသားစည်းလုံးညီညွတ်ရေးဖြစ်ပါလေ။တိုင်းသားတချို့တွေကအဖွဲ့အစည်းတချို့ဟာအစတုန်းကလွတ်လပ်ရေးတောင်းဆိုခဲ့တယ်။အခုတော့လွတ်လပ်ရေးမဟုတ်တော့ဘူး။ Federal ပုံစံတမျိုးမျိုးတောင်းဆိုနေကြတယ်။ဒါပေမဲ့ဘလူးကမှအတိတ်ပဲမဖွင့်ကြပါဘူး။ Federal စနစ်ကတော့တင့်တော်တယ်လို့ကျွန်တော်လည်းထင်ပါတယ်။ဘလို့ပုံစံဖြစ်မယ်၊ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုဘယ်တိုင်းတာထိရယူမယ်ဆိုတာကိုသတ်မှတ်ပြောဆိုတာမတွေ့ရသေးပါဘူး။သဘောကွဲလဲမှုတွေကိုပဲတွေ့နေရပါတယ်။ဒီပေါ်မှာစစ်တပ်ကလွန်စွာတန်လျာရှိနေပါတယ်
။တိုင်းသားအင်အားစုတွေယူဆထားတာကတော့စစ်တပ်ဟာသူတို့ကိုလက်နက်စွန့်ဖို့သာအဓိကလိုလားနေတယ်လို့ပြောနေကြပါတယ်
။ Yeah, well, the military says there's one dumbbell according to the constitution. That's us.
စစ်တပ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်တစ်ခုတည်းရှိရမယ်။ဒါဟာငါတို့ပဲလို့ဆိုပါတယ်။ဆိုတော့မင်းတို့ကငါတို့အထက်ကိုဝင်ရမယ်။လက်နက်ချဒါမှမဟုတ်လက်နက်စွန့်အဲ့ဒီနောက်ငါတို့နဲ့အတူဆွေးနွေးရမယ်လို့ဆိုပါတယ်။ဒီလိုပြောတာဟာငင်းငယ်လမ်းစာမဟုတ်ဘူးလို့တိုင်းရင်းသားတွေဘက်ကပြောတာကျွန်တော်လုံးဝသဘောတူပါတယ်
။ဆိုတော့တကယ်လုတ်ဖြစ်နေတာကနိုင်ငံရေးဆွေးနွေးပွဲတွေကိုအရင်လုတ်သဘောတူညီမှုရမှလက်နဲ့စွန့်မယ်ဆိုတဲ့သဘောပေါ့ခင်ဗျာ
။ Well, then the question is how to integrate local forces, ethnic forces into
အဲ့ဒီတော့လောကမှာကဒီတိုင်းရင်းသားအင်အားစုတွေကိုတိုင်းပြည်ရဲ့စစ်တပ်ထဲဘလို့ပေါင်းစည်းထည့်သွင်းမလဲဆိုတာဖြစ်ပါတယ်။ဒါဟာတိတ်ပြီးတော့ခက်ခဲတဲ့ကိစ္စပါစိတ်ကောင်းစေတနာကောင်းနဲ့လုပ်ရင်တော့အဆင်ပြေနိုင်ပါလေအမေရိကန်ပြည်တော်စုမှာဆိုလို့ရှိရင်ပြည်နယ်တစ်ခုချင်းစီမှာ National Guard ဆိုတာရှိပါတယ်ပြည်တော်စုစစ်တပ်ကလိုအပ်ရင်သူတို့ကိုဆင့်ခေါ်နိုင်တယ်လို့သူတို့ဒေသအတွင်းလုပ်ငန်းတာဝန်တွေလည်းရှိပါတယ်ရေကြီးတာငလင်းလှုပ်တာ Hurricane မုန်တိုင်းဝင်တာစတဲ့သဘာဝဘေးအန္တရာယ်တွေအတွက်လှုပ်ဆောင်ရပါတယ်လက်နက်အင်အားအတော်သင့်ရှိပြီးတော့ဒါဟာပြည်နယ်အားလုံးစည်းလုံးညီညွတ်ရေးအတွက်ချိန်ချမှုမဖြစ်စေရပါဘူးဒီပြည်နယ်တပ်ဖွဲ့တွေဟာပြည်တွင်းစစ်မတိုင်ခင်ကတည်းကရှိလာခဲ့တာပါ။ဒါမျိုးဖြစ်နိုင်မလားဆိုတာမြန်မာတွေစဉ်းစားသင့်ပါလေ
ပါမဟုတ်ခင်ဗျာနောက်တစ်ခုကျွန်တော်မေးချင်တာကတိုင်းရင်းသားပြဿနာနဲ့တရုတ်ရဲ့အခန့်ကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံတိုင်းရင်းသားပြဿနာပြည်လည်ရေးမှာတရုတ်အခန့်ကဏ္ဍဘယ်လောက်အရေးကြီးတယ်ဆိုတာဖြစ်ပါတယ်
Well, they want China wants a peaceful border.
တရုတ်ကတော့ငြိမ်းချမ်းနေတဲ့နေဆက်ဒေသတွေရှိနေစေချင်တာပ
ါဆိုတော့နေဆက်ဒေသပြရခင်ဗျာတနိုင်ငံလုံးငြိမ်းချမ်းရတော့မဟုတ်ဘူးလား
Well, they want a peaceful union of Burma, sure.
အဲ့ဒါပါတဲ့ငြိမ်းချမ်းတဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်ထွန်းဖို့တရုတ်ကလိုလားပါတယ်ဒါပေမဲ့အမြဲတမ်းသူတို့ဦးစားပေးနေတာကနေဆက်ဒေသပါပြီးတော့အဲ့ဒီနေဆက်မှာအမေရိကန်တွေရှိမှာကိုလည်းသူတို့မလိုလားပါဘူးဒါဟာတရုတ်အတွက်သိပ်ပြီးတော့ရေးကြည့်ပါတယ
်ဆိုတော့တရုတ်ကနေဆက်ဒေသငြိမ်းချမ်းစေခြင်းနဲ့ငြိမ်းချမ်းတဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်စေခြင်းဆိုရင်ဘာဖြစ်လို့ UWSA ဝတ်တပ်ဖွဲ့ကိုသူတို့ကအစင်းမြင့်လက်နက်တွေထောက်ပံ့နေရတာခင်ဗျာ
Well, that's a good question. The Wai are kind of a special case of now because the Wai were recruited into the Burma Communist
Party. ဒါကသိမေးတဲ့မိကုန်းပါ။ဝါတွေကိုဟိုတုန်းကဗမာပြည်ကွန်မြူနစ်ပါတီကတင်သွင်းခဲ့ပါတယ်။ပြီးတော့ဝါတို့ဟာတရုတ်အတွက်အထူးကိစ္စရတစ်ခုလည်းဖြစ်ပါတယ်။နံပါတ်1တိုင်းရင်းသားအဖွဲ့တွေထဲမှာဝါတပ်ဖွဲ့ဟာအင်အားအကောင်းဆုံးဖြစ်ပါတယ်။နံပါတ်2ဝါတွေဟာစီးပွားရေးအရယဉ်ကျေးမှုအရအခြေခံအဖြစ်ယူနန်နဲ့ခွဲခြားလို့မရပါဘူး။ဆက်နွယ်မှုယင်းနှိမ့်ညွန့်နှံမှုเจ้าတွေကအစဘာသာစကားတင် जा ပို့ချမှုတွေမှာပါတရုတ်ဘာသာစကားပဲဖြစ်ပါတယ်သူတို့ဟာတီးခြားပြည်နယ်လိုချင်ကြတာပါရှမ်းပြည်နယ်ရဲ့အစိပ်ပိုင်းလည်းမဖြစ်ချင်ပါဘူးတရုတ်နိုင်ငံရဲ့အစိပ်ပိုင်းလည်းမဖြစ်ချင်ကြပါဘူးနောက်သိထားတဲ့အချက်တစ်ခုကတော့ဒီနယ်စပ်ကလူမျိုးစုတွေဟာမြန်မာနိုင်ငံတည်းကလူဦးရေတိုင်းပဲတရုတ်ဘက်မှာရှိနေကြတယ်ဆိုတော့ပါပဲသူတို့ဟာနယ်စပ်တစ်ဖက်တစ်ချက်ဥတဟိုဝင်ထွက်သွားလာလှုပ်ရှားနေကြတာပါ
ဆိုရင်တရုတ်ကသူတို့ကိုဘာကြောင့်လက်နဲ့တဆင်ပေးရလဲခင်ဗျာ
I don't want to see the Chinese mobilize the war
ဝါကိုတရုတ်လက်နဲ့တဆင်တာကျွန်တော်မလိုလားပါဘူးဘယ်အဖွဲ့အစည်းကိုမှတရုတ်ကလက်နဲ့တဆင်တာကိုမလိုလားပါဘူးတကယ်တမ်းမြန်မာပြည်ရဲ့တိုင်းရင်းသားပြဿနာကိုဖြေရှင်းဖို့တာဝန်ရှိတာကမြန်မာပြည်သားတွေဖြစ်ပါတယ်တရုတ်လည်းမဟုတ်ပါဘူးအမေရိကန်လည်းမဟုတ်ပါဘူးခက်တော့တိတ်ခက်ခဲပါလိမ့်မယ်အချိန်ယူရပါလိမ့်မယ်
တရုတ်ကဒီဝါတွေကိုကူညီထောက်ပံ့နေတာဟာမြန်မာအစိုးရပေါ်အပိအယူလို့ဈေးစစ်ဖို့ဒါ bargaining chips အနေနဲ့သုံးတယ်လို့တချို့ကတွက်ကြပါတယ်ဟုတ်ပါသလား
bargaining chips for what
ဘာအတွက်ဈေးစစ်ရမှာလဲ
သူတို့ရဲ့စီးပွားရေးအကျိုးအတွက်ဘာညာပေါ့ခင်ဗျာ
I don't think they need that they've got bargaining chips already
ဒီတော့ကမလို့အဘူးထင်ပါတယ်သူတို့ကအကြက်ကန်ဈေးစစ်စရာမလိုတော့ပါဘူးမြန်မာဘက်ကငွေကြေးအမြောက်များလိုအပ်နေပါတယ်တရုတ်ဘက်ကဒီငွေတွေကိုချေးနိုင်ပါတယ်အထူးသဖြင့်တရုတ်ဖွင့်ထားတဲ့အခြေခံအစအဥ်ပန်းတွေရှိနေပါတယ
်တစ်ဆက်တည်းမိကျင်တာကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိုဘားမားလက်ထက်ကထားစီရတဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုအခုဆွန့်လွှတ်လိုက်ပြီလို့ဆိုရမလားခင
်ဗျ The Trump administration would like to destroy any remnants of the Obama administration
Trump အစိုးရကအိုဘားမားအစိုးရလုပ်ခဲ့တဲ့များတစ်ခုမကျန်ဖျက်ဆီးခြင်းနေတာပါအောင်မြင်မှုဟူသမျှလည်းဖြစ်မှာပါပဲသူပြောတဲ့မိန့်ခွန်းတွေမှာကိုဖော်ပြနေပါတယ်
တရုတ်ဘက်ကမြန်မာကိုစုံပြီးတော့အိန္ဒိယသမုဒ္ဒရာကိုချီဆိုးလာနိုင်တယ်ဆိုရတာမဟာဗျူဟာပြဿနာပေါ့ခင်ဗျာဒါကတော့ Trump အစိုးရဂရုစိုက်ဘူးဆိုတဲ့သဘောလားရော
I understand yes China wants access to the Indian Ocean I mean he doesn't listen to the people who do
တရုတ်ကအိန္ဒိယသမုဒ္ဒရာဘက်ထွက်ပေါက်လိုချင်နေတာကျွန်တော်နားလည်ပါတယ် Trump ကဒါတွေကိုမသိပါဘူးသူ့အစိုးရအဖွဲ့ကဒီချင်းတွေကိုသိရှိနားလည်သူတွေပြောတာကိုလည်းသူနားမထောင်ပါဘူး Scott Marshall ဟာသိကောင်းပါတယ် Derek Mitchell လည်းသိကောင်းတာပါပဲဒါပေမဲ့သူတို့ဟာဒီကိစ္စအတွက်ရေရှည်မူဝါဒချမှတ်တဲ့နေရာမှာလွှမ်းမိုးမှုလုံးဝမရှိပါဘူး။ဘာမှမတတ်နိုင်ပါဘူး။ဒါဝန်နေကြကောင်းတဲ့ကိစ္စပါ
။ပြည်တွင်းကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိနေသမျှစစ်တပ်ကအာဏာချုပ်ကိုင်နေဦးမှာပဲပေါ့ခင်ဗျာ
။ Well, the military they don't have a pretext. They have the control. I mean, look
စစ်တပ်ကအကြောင်းပြနေစရာမလိုတော့ပါဘူး။အခုလေသူတို့ကအာဏာချုပ်ကင်ထားတာပါပဲဒေါ်အောင်ဆန်းစုကြည်ရဲ့အရသားဆိုးရဖို့အကန့်အသတ်တွေအစမတန်ရှိနေတာပါဒါပေမဲ့စစ်တပ်ရဲ့ထိန်ချုပ်မှုရုတ်ရော့သွားနိုင်တဲ့အခြေအနေတွေရှိပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေမိုက်မက်ယူယူနဲ့မဟုတ်တာတစ်ခုခုလုံးမလာရင်ဥပမာလွတ်လပ်ရေးယူမယ်ဆိုတာမျိုးနောက်တစ်ချက်ကလည်းမြန်မာလူ့အဖွဲ့အစည်းအတွင်းမှာအာဏာတက်လန်းကိုစစ်တပ်ကကြီးပဲမချုပ်ကင်ပဲကျန်တဲ့ပြည်သူတိုင်းသားတွေအတွက်ပါလမ်းဖွင့်ပေးလာတာနဲ့အမျှပြောင်းလဲလာနိုင်ပါတယ်ပေါ်ပြီးတော့ပွင့်လင်းလာတဲ့လူအဖွဲ့အစည်းဖြစ်လာဖို့လည်းလိုအပ်ပါတယ်အခုလောလောဆယ်မှာတော့တိတ်မတွေ့ရသေးပါဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာတစ်ခုကတော့တိုင်းသားလက်နက်ကိုင်ပြဿနာပြီးစီးပွားရေးနဲ့သာပတ်သက်တယ်ဒီဒေသတွေဖွံ့ဖြိုးတိုးတက်လာပြီဆိုရင်ဘယ်သူမှအသက်ဆုံးပြီးလက်နက်ကိုင်တိုက်တော့မှာမဟုတ်ဘူးဆိုတဲ့ယူဆဖြစ်ပါတယ်ဆရာကြီးပဲလို့ပြောပါပါလေ
Well but the point is you've got to change the constitution to allow economic development You got to allow the
ဒါပေမဲ့ဒီလိုဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကဖွဲ့စည်းပုံအခြေခံဥပဒေကိုအရင်ဆုံးပြင်ရပါလိမ့်မယ်။ဒေတာအာဏာပိုင်တွေသူတို့ဒေတာနဲ့ဆိုင်တဲ့အခွန်အောက်တွေကိုသုံးစွဲနိုင်ခွင့်ပေးရပါမယ်။ဒေတာဥပဒေပြုလွှတ်တော်တွေကိုပို့ပြီးတော့အာဏာအနှင်းရပါလိမ့်မယ်။ဥပဒေပြုခွင့်ထိန်းချုပ်ခွင့်တွေပေးရပါလိမ့်မယ်။အဲ့ဒါမှစူပူတောင်းကျမှုတွေကျဆင်းသွားပါလိမ့်မယ်။
ဒါကတော့တိုင်းရင်းသားပြဿနာဖြစ်ရှင်းရဘာကြောင့်ခက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်အစီအစဉ်ကိုတင်ဆက်ပါမယ်။မတ်မိုးတီတာညွတ်လင်ဘာကိုယုံကြည်တယ်ဆိုတာကိုနားဆင်ကြပါမယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
간이아주용기바래아구아따30조라래채마다오래뛰종나래보노고부와마랑마리고까운내사이내롤라이데에야아롯뛰보노엘로사이클리내롤라이데에야래야리까운내아주아메란변야래로칸자래보노우바마고와루띠약고꾸니라이데바오마래며먀만보노투시야바야마소비로အဲ့လိုမျိုးမမျောမန်းမဲနဲ့လည်းကူညီလိုက်တယ်ဒါပေမဲ့လေအဲ့လိုကူညီလိုက်တဲ့အကျိုးလေးတွေကသူ့စီကပြန်ပြီးတော့ဟိုကောင်းတဲ့အကျိုးလေးတွေမရရင်အောင်ပါပေါ့နော်တခြားတယောက်စီကအကူအညီပဲဖြစ်ဖြစ်အဲ့လိုမျိုးလေးတွေပြန်ရတာလေးတွေကိုကြုံရပါတယ်ရှင်နောက်တစ်ချက်ပေါ့နော်ပို့ပို့ပြီးတော့အခုအသက်နည်းနည်းလေးကြီးလာတဲ့အခါမှာပို့ပို့တိလာတာလေကိုယ့်ရဲ့မိဘတွေကိုပို့ပြီးဂရုစိုက်လာရမယ်ဆိုတာမျိုးပေါ့နော်အထူးသဖြင့်ကိုယ့်ကိုမွေးခဲ့တဲ့ကိုယ့်ရဲ့အမေပေါ့နော်အဲ့လိုအမေကိုလေအရန်ဂယူးဆိုက်ရမယ်အရန်ချစ်ရမယ်သူလိုချင်တာလေးတွေကိုကိုယ်ကပို့ပြီးတော့ဂယူးတစ်ဆိုင်လေးလှုပ်ပေးရမယ်ဆိုတာလေးလည်းပို့တိလာပါတယ်အထူးသဖြင့်အမေကအသက်ကြီးလာတဲ့အချိန်ပေါ့နော်ကျမတို့သားသမီးတွေကလည်းအသက်ကြီးလာတယ်အဲ့ဒီလိုပဲဟိုအဲ့အချိန်မှာအမေကိုပို့ပြီးတော့ဟိုကိုချင်းစာလာပါတယ်အမေကိုပို့ပြီးဂယူးဆိုက်မယ်ဂယူးဆိုက်ရမယ်ဆိုတာလေးပို့တိလာတယ်ပို့ပြီးကျင်နာရမယ်ဆိုတာပို့တိလာတယ်အဲဘာဖြစ်လဲဆိုတော့ဟိုလူကြီးတွေကအသက်ကြီးလာတဲ့အများသူတို့ကစိတ်အားငယ်တာတွေရှိရဲစိတ်သူတို့စိတ်လေးတွေကဟိုကလေးလိုပြန်ဖြစ်သွားတဲ့အချိန်မှာကိုရီးယားပြန်ပြီးတော့ပေါ့နော်ဟိုကိုရီးငယ်ငယ်ကကိုရီးကိုဟိုအမေတွေဘလို့ပြုစုခဲ့တယ်လဲစိတ်ရှိခဲ့တယ်လဲအဲ့လိုမျိုးလေးတွေနဲ့ပြန်ပြီးတော့ကိုချင်းစာတရားထားပြီးတော့ဟိုဂယူးတစ်ဆိုင်လေးနဲ့နွေနွေထွေထွေဆက်ဆံဖို့ကျင်နာဖို့လိုအပ်ပါတယ်နောက်ဆုံးတစ်ခုကလေဟိုကျမရဲ့ဘဝမှာလောဘစိတ်လည်းအမြဲတမ်းဟိုနည်းနည်းပဲထားတယ်ပေါ့နော်လောဘစိတ်နည်းတယ်ဆိုတာနဲ့လူရဲ့စိတ်တရားနဲ့ကြည်လင်ပါတယ်ရှင်ဟိုစိတ်ကိုကြည်လင်တယ်လို့လည်းပေါ့နော်နောက်ဘဝကူးမယ်ဆိုရင်လည်းစိတ်ကဟိုဖြူစင်တယ်ရှင်းတန်တယ်ပေါ့နော်ကျမကဟိုလေအတားတော့တိတ်မကြည်သေးပါဘူးနော်ဒါပေမဲ့လေကျမအခုချိန်မှာတည်သွားမယ်ဆိုလို့ရှိရင်တော့မှနောက်တရစရာတွေစိတ်ပူစရာတွေမရှိဘူးဘာလို့လဲဆိုတော့ဘဝမှာဟိုဘသူကိုမှလည်းပေါ့နော်အခုချိန်ထိမကောင်းတဲ့စိတ်လည်းမရှိခဲ့ဘူးဟိုမကောင်းတာတွေလည်းသူများကိုနာကျင်အောင်ဒုက္ခရအောင်လည်းတစ်ခါမှမလုပ်ခဲ့ဘူးဟိုလောဘစိတ်လည်းနေတဲ့အတွက်ပူပန်တော့ကဖြစ်စရာလည်းမရှိပါဘူးအဲအဲ့ဒါကပဲကျမရဲ့ဘဝယုံကြည်စရာယုံကြည်ရာဖြစ်လို့ပေါ့နော်အခုဒီအစီအစဉ်လေးကနေမျှဝေပေးလိုက်ချင်ပါရှင်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့မတ်မိုးတီတာညွတ်လင်ရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်။သူယုံကြည်ရာအပတ်စဉ်အစီအစဉ်ကိုတင်နေတာနေ့ညဘက်နဲ့ကြာသာပတိနေ့မနေ့ဘက်အစီအစဉ်ဒီမှာတင်ဆက်ပေးနေပါတယ
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောရရှိမှာခင်ဗျာ။သတိနိုင်ငံနိုင်ငံပြန်လည်တင့်မြတ်ရေးနဲ့ပေါင်းစည်းရေးကိုအမေရိကန်အစိုးရကပံ့ပိုးတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအင်ဒိုပါကွန်ခေါ်အင်ဒိုပစိဖိတ်ကိုကဲမှုစစ်ဌာနချုပ်ကသီရိလင်္ကာအရှေ့ပိုင်းပြည်နယ်ကကျောင်းနှကျောင်းကိုအသစ်ပြန်လည်ဆောက်ပေးခဲ့ပါတယ်။ဒီလအစောပိုင်းကျင်းပတဲ့ကျောင်းဖွင့်ပွဲဖဲချိုးပြတ်အခမ်းအနားမှာအမေရိကန်ကိုယ်စားလှယ်ပါကွန်စစ်ဌာနချုပ်ကဗိုလ်ကြီးရောဘတ်ဟောဘရုခ်နဲ့ပြည်သူ့ဆက်ဆံရေးဌာနအရာရှိဂျင်းရာဆိုတို့တက်ရောက်ခဲ့ကြပြီးသီရိလင်္ကာဘက်ကတော့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပေါင်းစည်းရေးဌာနဒူဝန်ကြီးအာလီဇာဟီမော်လာနာ ကျမ၏ဒူဝန်ကြီးဇာဂျွန်အာဘူဘူကာနဲ့ပညာရေးဌာနဒါရိုက်တာအာဟာမက်ဂျွန်နာဤတို့တက်ရောက်ခဲ့ကြပါတယ်ကဘာသာမူနာဤအယ်အာမင်းဆိုတဲ့အကြောင်းကိုအသစ်ပြန်ဆောက်ဖို့ပါကွန်စစ်ဌာနချုပ်ကဒေါ်လာ3သိန်းလှူဒန်းခဲ့ပါတယ်ဒီလက်ဆောင်ဟာအမေရိကန်ပြည်သူတွေကနေတီးလင်ငါပြည်သူတွေအတွက်ပေးကမ်းခြင်းဖြစ်ပြီးအဲ့ဒီထဲမှာစာသင်ခန်းအဆောက်အုံအရေးပေါ်မီးပိုဆောင်နဲ့မိုးရေလီတာ1000ဆန့်နဲ့ရေလောင်ကန်စနစ်ပါဝင်သလိုမတန်ဆွမ်းပြည်သူတွေအတွက်အင်သာစနစ်လည်းပါဝင်ပါတယ်ပါကွန်ဌာနချုပ်ဟာအဗ်ဒူကာဒါဆိုတဲ့အကြောင်းအတွက်လဲဒေါ်လာ 2,900 ကျော်ကိုလှူဒန်းခဲ့ပြီးအဲ့ဒီမှာလဲစာသင်ခန်းအဆောက်အုံအရေးပေါ်မီးပိုဆောင်နဲ့မိုးရေလီတာ1000ဆန့်ရေလောင်ကန်နဲ့မတန်ဆွမ်းပြည်သူတွေသုံးမဲ့အင်သာတွေပါဝင်တာပါအခုလိုအကြောင်းနှကြောင်းပြင်ဆင်အသစ်ဆောက်လုပ်လိုက်တာကြောင့်ကျောင်းသားတွေတင်ကြားရေးခန်းနာမှာတိုးတက်မှုရလာမှာဖြစ်ပြီးအဲ့ဒီဟာတဆင့်အရေးကြုံလာတဲ့အခါလူမှုအဖွဲ့အစည်းကိုပြန်လည်အကျိုးပြုစေမှာဖြစ်ပါတယ်ဒီကျောင်းနှကြောင်းကိုပြန်ပြင်ဆောက်ဖို့ဘပ်ကွန်ကရွေးချယ်ရတာဟာတီးရင်ကအရှေ့ပိုင်းပြည်နယ်ပညာရေးဌာနနဲ့တဘာဝဘေးအန္တရာယ်ကာကွယ်ရေးဌာနတို့ရဲ့အကြံပြုချက်တွေကြောင့်ဖြစ်ပါတယ်တီးရင်ကမြို့တော်ဟောင်းဗက်ဒီကာလိုအာမှာရောက်နေတဲ့အတွက်ဂုဏ်ယူစရာဖြစ်ပါတယ်လို့မစ္စတာရာဆိုကပြောပါတယ်ဒီနှစ်ဟာတီးလင်ကအမေရိကန်တန်တမာဆက်ဆံရေးအနှစ်80ပြည့်ကိုကျွန်တော်တို့ဆင်နွှဲနေတာပါ1948ဖေဖော်ဝါရီလ4ရက်နေ့ကတီးလင်ကနိုင်ငံလွတ်လပ်ရေးရချိန်မှာပထမဆုံးအသိမှတ်ပြုခဲ့တာကအမေရိကန်သမ္မတထရူးမန်မဲဖြစ်ပါတယ်အဲ့ဒီအချိန်ကစလို့တီးလင်ကဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ဒေါ်လာ1ဘီလီယံပံ့ပိုးခဲ့ပြီးဖြစ်ပါတယ်စာသင်ကြားရေးမှာအခုလိုအရေးပါတဲ့အကြောင်းတွေကိုပညာရေးဝန်ကြီးဌာနနဲ့လက်တွဲပြီးပြုပြင်တိဆောက်ခွင့်ရတဲ့အတွက်ကျွန်တော်တို့ဂုဏ်ယူမိပါတယ်လို့မစ္စတာရာဆိုးကပြောပါတယ်ပညာရေးဟာတောက်ပတဲ့အနာဂတ်တကားကိုဖွင့်နိုင်မဲ့တော့ချက်ဖြစ်တယ်ဆိုတာကိုကြိုးပမ်းလုပ်ကင်နေကြတဲ့ဆရာဆရာမတိုင်းသိကြမှာပါလို့သူကပြောသွားကြပါမယ်နော်အမေ
ရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA အပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတည်ပြုအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကနေအခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 1083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့အတန်လွင့်အစီအစဉ်တွေကို Radio နဲ့ Facebook စာမျက်နှာတွေမှာက VOA ရဲ့ Internet Website ဖြစ်တဲ့ www.burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာဒီမြန်မာပိုင်းကကြာတာပရင်းနေမနေ့ခင်းစီစဉ်နေဆက်လက်ထုတ်လည်နေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥကျော်စံတာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားကောင်ဆောင်ဗလာဒီမာပူတင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုဟာလာမယ့်နှစ်အထိမဖြစ်နိုင်သေးဘူးလို့အင်ဂျီရောကကြေညာလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲရုရှားဝင်ဆွဲမှုနဲ့ပတ်သက်ပြီးအထူးစွန့်စမ်းရေးအရာရှိရောဘတ်မူလာရဲ့စွန့်စမ်းစစ်ဆေးမှုပြီးပြည့်စုံတဲ့အထိသမ္မတထရမ့်ကဒီတွေ့ဆုံမှုကိုဆန်းငန်းထားခြင်းတယ်လို့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တာကပြောကြားလိုက်တာဖြစ်ပါတယ်။2014နှစ်တုန်းကယူကရိန်းနိုင်ငံခရိုင်းမြားကျွန်းဆွယ်ကိုရုရှားသိမ်းပိုက်မှုအပေါ်အစိမ်းအပြုဖို့ရည်ရွယ်ချက်မရှိဘူး။ဒီခရိုင်းမြားကိုယူကရိန်းအစိုးရနဲ့ပြန်အပ်တဲ့အထိရုရှားဘော်စီးပွားရေးဒဏ်ခတ်မှုတွေဆက်လက်ထားရှိမယ်လို့အမေရိကန်အစိုးရရဲ့ကြေညာချက်ထွက်ပေါ်လာချိန်မှာပဲထိပ်သီးဆွေးနွေးမှုကိုရွှေဆန်းကြောင်းကြေညာလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတကတော့အကြာကုန်သွယ်ရေးဆိုင်ရာအငင်းပွားမှုကိုဆွေးနွေးပြောဆိုကြဖို့နဲ့အဲ့ဒီကလာအတွင်းနောက်ထပ်ကုံတွယ်ခွန်ချမှတ်ထားတာမျိုးတွေမလုပ်ကြဖို့သဘောတူညီလိုက်ကြပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ EU ဥက္ကဋ္ဌယွန်ကလော့ဂျန်ကာတို့အင်ဖြူရောမှာ၃နာရီနီးပါးကြာဆွေးနွေးပြီးအောင်တော့အခုလိုသဘောတူညီလိုက်ကြတဲ့အကြောင်းကြေညာချက်ပေါ်ထွက်လာတာဖြစ်ပါတယ်။ကုသန်းရောင်းဝယ်ရေးစုစုပေါင်းရဲ့ကပတ်ကုသန်းရောင်းဝယ်ရေးစုစုပေါင်းရဲ့တဝက်ရှိတဲ့သူတို့နှစ်ဖက်အကြာကုံတွယ်ရေးမှာအငင်းပွားမှုကိုလက်ရှိချိန်မှာထပ်ပိုပြီးမဆိုးအောင်ပြုလုပ်ဖို့သဘောတူညီလိုက်တာဖြစ်တယ်လို့ဆိုပါတယ်။ပထမဆုံးအနေနဲ့ကုံသွေးရေးအခွန်လုံးဝမကောက်ဖို့ကုံသွေးရေးတားဆီးတွေလုံးဝမထားဖို့နဲ့မော်တော်ယာဉ်ထုတ်လုပ်ရေးလုပ်ငန်းမဟုတ်တဲ့လုပ်ငန်းတွေပေါ့အစိုးရကအကူအညီကောက်ခံတာမျိုးမလုပ်ဖို့သဘောတူကြတယ်လို့ဆိုပါတယ်ခင်ဗျာ
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံသာကြေညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖော်လာဖြစ်ပါတယ်ကျွန်တော်တို့ညနေဘက် 6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်ကို line meter 16 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကမ္ဘာနဲ့ကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးပါပါခင်ဗျာ
This program has come to you from the Voice of America, Washington.